Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဩဂုတ်လ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲ့သတင်းတွေကိုနန်းလောင်နဲ့တူကြီးညပေးတော့မှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုဟာမြန်မာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးတော့မြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီပြည်ပင်ပြောင်းလဲရေးလှုပ်ရှားမှုမှာပါဝင်ကြတဲ့အတိုက်ခံ28ဦးကိုဇင်ဘာဘွေမှာဒီကနေ့တရားရုံးထုတ်ခဲ့ပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကနိုင်ငံသားခွင့်ရေးပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရကလိုက်ရောမယ်ဆိုရင်နေရက်ပြန်မယ်ပြောပါတယ်။ဒါပေမဲ့မြန်မာဒုက္ခသည်တွေကိုပြန်ပြီးလက်ခံမှုအစိုးရဘက်ကအစင်းသင်းဖြစ်နေပြီလားလို့ကုလကလည်းမေးခွန်းထုတ်ပါတယ်။ဒီအပေါ်မှာအမြင်သုံးသပ်ချက်ဘယ်လိုရှိပါသလဲ။
policy ဘိုင်းတော့နိုင်ငံသူတယောက်ကလာပြီးတော့ကြည့်ဒီလိုလို့ဘုလိုလိမ့်မယ်ဆိုတော့အစီအစဉ်ပြောရလိမ့်မယ်ဗျာဒီမှာမြန်မာဆိုတာကိုင်းဖို့ဘူးပေါ့ဒီလိုဟဲ့
နောက်ပိုင်းမှာအပြည့်စုံနားဆရာပါမယ်ရှင်နောက်စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏမှာတော့ဒီကုမ္ပဏီများအဥပဒေနဲ့ပတ်သက်ပြီးသုံးသပ်တင်ပြထားတဲ့သတင်းတော့မတ်စုအစီအစဉ်နောက်မြန်မာတခွေအစီအစဉ်မှာတော့မြန်မာနိုင်ငံကငမြင့်ချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးလုံငန်းအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတော့ဒီခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲရေးညီညွတ်ရေးနဲ့မျိုးသားစည်းလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးလူခွင့်ရေးချိုးဖောက်ခဲ့သူတွေပေါ်အရေးယူနိုင်ရေးနဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးစရာရီနဲ့ပတ်သက်ပြီးတော့တိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟေတာညူဝက်က VOE ကိုပြောပါတယ်။ဖန်စီထင်းသိမ်းခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွတ်ပေးဖို့လဲဝန်ကြီးပွန်ပေယိုကတောင်းဆိုခဲ့ပါရယ်သတင်းတော်တွေသူ့အလို့သူ့လို့တာကိုမြန်မာနိုင်ငံမှာဖန်စီတဲ့အတွက်အမေရိကန်အနေနဲ့အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွတ်သင့်တယ်လို့လဲမစ္စပွန်ပေယိုက Twitter မှာရေးသားခဲ့ပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလူညိုရေးတပ်ဖွဲ့တွေကနေနှင်းခဲ့တာနဲ့ပတ်သက်တဲ့နိုင်ငံတော်အဆင့်ရုပ်ရဲ့စာရွက်နေသတင်းတော်တွေရဲ့လက်ဝဲမှာတွေ့ရှိတယ်ဆိုပြီးတော့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းသတင်းတောက်တွေကညင်းဆိုသွားတယ်။သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လည်းသတင်းတောက်တွေကပြောပါရတယ်။2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ကလူမျိုးရေးကင်းစခန်းတွေကိုအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကဝင်ရောက်စီးနင်းပြီးမှစစ်တပ်ကနေပြည်တော်ရှင်းလင်းစဉ်လူခွင့်ချိုးဖောက်မှုတွေကျူးလွန်နေဆိုပြီးတော့ရိုဟင်ဂျာ3,000,000လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတာပါ။မြန်မာဆိုရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လည်ခံဖို့အစီအစဉ်မယ်လို့ပြောဆိုထားပါရခင်ဗျာ
။အငိမ့်စားတရုတ်ဘာမောက်ခတဦးကို VOA ကတွေ့ဆုံမြင်မြင်တဲ့အချိန်မှာအဖမ်းခံခဲ့ရတဲ့ကိစ္စကြောင့်တဘောရာကွဲပြားသူတွေအပေါ်တရုတ်ဆိုရရဲ့နေနေမှုတွေနဲ့ပတ်သက်ပြီးလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဝေဖန်ရေးသမားတွေရဲ့ဝေဖန်ပြောဆိုမှုတွေမြင့်တက်လာပါတယ်။တရုတ်ဆိုရရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူဖြစ်တဲ့ရှောင်းတောင်းတက္ကသိုလ်ကအငိမ့်စားဘာမောက်ခဆန်ဝင်ကန်ကိုနိုင်ငံအရှေ့ပိုင်းကဂျီနန်မျိုးကစစ်ဘက်ဟိုတက်တစ်ခုမှာဖမ်းဆီးထိန်းထားတယ်လို့ယုံကြည်ရပါတယ်။ VOA Mandarin ဌာနရဲ့ Issue and Opinion ဆိုတဲ့ဗုဒ္ဓဟူးနဲ့ရုပ်မြင်သံကြားအစီအစဉ်မှာတယ်လီဖုန်းနဲ့ပါဝင်ဆွေးနွေးနေတဲ့အချိန်တွင်ဘာမောက်ကဆန်ကိုတရုတ်ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးထားခဲ့တာပါ။သူ့ကိုဘယ်မှာထိန်းထိန်ထားတယ်လဲဆိုတာတရုတ်တာဝန်ရှိသူတွေကမပြောပါဘူး။တရုတ်နိုင်ငံခြားရေးဌာနကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာလဲ။အဲ့ဒီကတယ်လီဖုန်းလိုင်းတွေဖြည့်ဆို့ခြင်းမရှိပါဘူး။တခါရှောင်းတောင်းတက္ကသိုလ်ရဲ့လူလူလုံးကျွေးဌာနကိုရောဂျီနန်မျိုးရဲစခန်ကိုပါ VOA ကဆက်သွယ်ခဲ့ပေမဲ့ဘာမောက်ကဆန်နဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်မျိုးမမရခဲ့ပါဘူး။ VOA Mandarin ဌာနကရတဲ့သတင်းအရင်းမြစ်တွေအရပမောက်ကဆန်းကိုဂျီနန်ဒေတာကယန်ဂျီမောင်တင်ဗီလာဆိုတဲ့စစ်ပယ်ဟိုတယ်တစ်ခုမှာထိန်းထားတယ်လို့ဆိုပါတယ
်60ဘီလီယံပမာဏရှိတဲ့အမေရိကန်သွင်းကုန်တွေပေါ်တရုတ်ဆွေးရကအခွန်တွေးမြင့်ကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်အမေရိကန်ကတရုတ်သွင်းကုန်တွေပေါ်ခွန်တွေးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံပြန်ခွန်တွေးကောက်တာပါတောက်ကြနေနှောင်းပိုင်းမှာတရုတ်ဗန္ဓယဝန်ကြီးဌာနကအခွန်တွေးကောက်မဲ့အမေရိကန်သွင်းကုန် 9,200 မျိုးစည်ရင်းကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီပစ္စည်းတွေပေါ်ခွန်900ခိုင်နှုန်းကနေ25ခိုင်နှုန်းထိတိုးကောက်သွားမှာပါ ဒီပမာဏဟာအမေရိကန်သွင်းကုန်ဂွန်တူးကောက်မဲ့ပမာဏရဲ့တစ်ဝက်လောက်သာရှိပါတယ်။ Trump အစိုးရအဖွဲ့က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခွန်တိုးခေါ်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တုံပြန်တာဖြစ်ပြီးဒါဟာအကျိုးတူသက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။American ပြည်အောင်စုနဲ့တရုတ်နိုင်ငံကြားဇွန်လအတွင်း34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေပေါ်အပြန်အလှန်သွင်းကုန်ဂွန်တိုးစီးကျက်ခဲ့တယ်လို့မကြခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အကွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချို့တူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်American နိုင်ငံသားဝန်ကြီး Mike Pompeo ကတော့သမ္မတ Trump အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံခဲ့ရတာဖြစ်ပြီးတော့ American တွေအနေနဲ့တစ်ဖက်ဆောင်းနေနေတာမှုတွေကိုဆုံးသက်ဖို့သွင်းကုန်ကိုအခုလိုမျိုးတိုးကောက်ခံဖို့ဆောင်ရွက်တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ
အီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုကတန်ခါပိတ်ဆို့မှုတွေချမှတ်တော့မှအချိန်မှာပဲအီရန်မျိုးကြီးတွေမှာ၄ရက်မြောက်နေ့အဖြစ်ကြိုးကြားဆန္ဒပြနေကြတာမှာတီရန်မျိုးအနောက်ပိုင်းကရှီအိုက်တို့ရဲ့ကျန်းသစ္စာကျန်းစာတင်ကြောင်းကိုလည်းဆန္ဒပြသူတွေတိုက်ခိုက်ခဲ့ကြတယ်လို့အီရန်သတင်းဌာနရဲ့လူမှုကွန်ရက်ဆက်မနာတွေမှာဒီကနေ့ဖော်ပြပါရတယ်။တီရန်အစ်ဖာဟန်နဲ့ကာရာမျိုးအပါအဝင်တခြားမျိုးတော်များများမှာလည်းရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာကိုလူမှုကွန်ရက်ဆက်မနာမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါရတယ်။အမေရိကန်ကဩဂုတ်လ9ရက်နေ့ကစပြီးတော့ပိတ်ဆို့တန်ခါမဲ့ကိစ္စအပါအဝင်တခြားအကြောင်းအကြောင်းအီရန်မှာငွေကြေးဖောင်းပွားနေတာကိုဆန္ဒပြနေကြတာပါ။အီရန်နိုင်ငံနျူကလ িয়ার အစီအစဉ်ကိုရုတ်သိမ်းခဲ့တဲ့အတွက်အပြန်အလှန်အားဖြင့်အမေရိကန်အပါအဝင်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းပေးခဲ့တဲ့2015သဘောတူညီမှုကနေပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံနှုတ်ထွက်ခဲ့တာပါ။ဒီလိုနှုတ်ထွက်လိုက်ပြီးတဲ့နောက်လုံခြုံရေးအပေါ်ချိန်ချမှုအဖြစ်ဆက်ရှိနေတယ်ဆိုပြီးအီရန်အပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ချဖို့အမေရိကန်ကဆုံးဖြတ်ခဲ့ပါတယ်။တခြားနိုင်ငံတွေကိုလည်းအီရန်ရဲ့ရေနံတွေကိုနိုဝင်ဘာလ၄ရက်နေ့ကနေစပြီးမဝယ်ဖို့တိုက်တွန်းခဲ့တယ်လို့ဒီလိုဆက်ဝင်မယ်ဆိုရင်အမေရိကန်ဖက်ကဘာနာရေးအရာအရေးယူမယ်လို့ပြောဆိုထားပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့ကိစ္စအကျင့်ပြတ်ချစားမှုကိစ္စရတွေကိုဆန္ဒပြသူတွေစပြီးကြွေးကြော်ခဲ့ကြပေမဲ့အစိုးရစန့်ကျင်ရေးလူလူစုဝေးပွဲအဖြစ်ခက်မြန်များပုံစံပြောင်းသွားခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညနောက်ဆုံးရသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုရည်တည်မှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတနိဋ္ဌန်ကိုဆက်ကောင်တယ်ဖော်သွားမယ်လို့ဆိုပါရယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တန်ခတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ချလိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ရေးအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်သတိပေးပြီးတဲ့နောက်ဝန်ကြီး Pompeo ကအခုလိုတိုက်တွန်းလိုက်တာပါကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးကတိပေးထားတာကိုကောင်းတယ်ဖော်လာဖို့ဆိုရင်တန်တမန်ရေးအရာရောစီးပွားရေးအရာရောပိတ်ဆို့တန်ခတ်ပြီးတော့ဖိအားပေးဖို့ရည်ကြီးကြောင်မစ္စတာ Pompeo ကအလေးနဲ့ပြောကြားပါရယ်မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယန်ဟိုကတော့မြောက်ကိုရီးယားအနေနဲ့တနိဋ္ဌန်ချထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးတာဝန်တည်တည်နဲ့အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းပြောပါရယ်ဒါပေမဲ့လည်းအမေရိကန်ရဲ့အခုလိုပြုမှုဆောင်ရွက်မှုတွေကြောင့်မြောက်ကိုရီးယားကောင်းဆောင်အနေနဲ့မျှော်မှန်းထားတဲ့လမ်းကြောင်းစီကနေသူဖိတ်သွန်းနိုင်ကြောင်းလည်းသူကသတိပေးပါရယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့အစိုးရခန်းစာထဲမှာတော့မြောက်ကိုရီးယားဟာပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးပင်လယ်ပြင်မှာသင်္ဘောတစ်စီးကနေတစ်စီးကိုလောင်စာစီးအများအပြားတွေ့တန်းပြီးတော့လက်ခံရယူနေတယ်လို့ဖော်ပြထားတယ်လို့မြောက်ကိုရီးယားဟာတိုင်းပြည်ဝင်ငွေဒေါ်လာတန်းချီအကျိုးမြတ်ရနေတဲ့အတန်းကြောင့်မီးသွေးပင်လယ်စာစတာတွေကိုလည်းရောင်းချနေတယ်လို့ဆိုပါရယ်ဒါပြင်မြောက်ကိုရီးယားဟာမစ်ဆိုင်းတုံးကြီးတွေလည်းဆက်လက်တိစောက်နေကြောင်းကုလအစိုးရခန်းစာမှာဖော်ပြထားပါရခင်ဗျာ
နျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းမယ်ဆိုရဲမြောက်ကိုရီးယားနိုင်ငံအနေနဲ့သူကတိစကားတွေကိုလက်တွေ့အကောင့်ထဲဖို့ဖို့အာရှထိပ်တန်းတန်တမန်တွေကမြောက်ကိုရီးယားကိုစနေနေ့မှာဖိအားပေးလိုက်ပါတယ်နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားကဆက်လုပ်နေတယ်ဆိုပြီးဆိုရင်မှုတွေထွက်ပေါ်လာချိန်မှာခုလိုဖိအားပေးလိုက်တာပါစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်ညှိနှိုင်းခမ်းမှာတောင်တရုတ်ပင်လယ်ပြင်အတွင်းရှေ့ပြင်းပိုင်းနဲ့အငင်းပွားနေတဲ့ကိစ္စမှာဖြစ်နိုင်ခြေရှိတဲ့ထိတ်တဲရင်ဆိုင်တွေ့မှုတွေရှောင်ရှားနိုင်ရင်အတွက်လည်းပြည်ပြည်လဲလဲညှိနှိုင်းနိုင်တဲ့နေလန်အများဆုံးရှာကြဖို့တရုတ်နဲ့တောင်အာရှဒေသနိုင်ငံတွေကိုတိုက်တွန်းခဲ့ကြပါတယ် 16နှစ်ကြာကြိုးကြားကြိုးကြားဆွေးနွေးခဲ့ကြတဲ့တောင်တျောက်ပင်လယ်တွင်လိုက်နာရမယ့် Code of Conduct စီမင်းစည်းကမ်းကဏ္ဍဦးမူကြံကိုလည်းတိနှစ်ညှိလာခါမှတင်ပြနိုင်ခဲ့ကြပါရယ်။ဒါအပြင်ပြည်တွင်းလုပ်ငန်းတွေကိုဦးစားပေးကာကွယ်တဲ့မူဝါဒတွေစိုးရိမ်စရာတိုးလာတဲ့ကိစ္စကိုလည်းညှိလာခါမှဆွေးနွေးခဲ့တာပါ။ဒီမူဝါဒတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားဖြစ်စေနိုင်တဲ့ဆိုပြီးအာရှအစိုးရတွေကတတိပေးထားတာပါ။အမေရိကန်မှာပါဝင်တဲ့16နိုင်ငံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုစာချုပ်ကိုလည်းအမြန်ပြပြအောင်လုပ်ဖို့ဂျပန်နိုင်ငံကတိုက်တွန်းသွားပါရယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြန်ပြီးတော့တင်းမြစ်သွားတဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်ရေးလိုက်နာရမယ့်စီမင်းစည်းကမ်းတွေရေးဆွဲနိုင်ခဲ့တာဟာဒီညီလာခံမှာအထူးအဖြစ်ရှင်းလိုက်နိုင်တဲ့ကိစ္စဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးအယ်လန်ပီတာကာယီတန်နိုကပြောပါရယ်။
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ရှားမှုမှာပါဝင်ကြတဲ့အတိုက်ခံ28ဦးကိုဇင်ဘာဘွေတရားရုံးအရုံးမှာဒီကနေ့ရုံးထုတ်ခဲ့ပါရယ်ဇင်ဘာဘွေရေကောက်ဘွေနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းဆန္ဒပြခဲ့သူတွေကိုစစ်တပ်ကနှိမ်နင်းတာကြောင့်ဒီ6ဦးထက်မနည်းတစ်ဆုံးပြီးတဲ့နောက်လူမှုအကြမ်းမငြိမ်မသက်ဖြစ်စေမှုနဲ့ဆွဲချက်တင်ခဲ့တာပါမြို့တော်ဟာရမာဗုဒ္ဓဟူးနေ့ကသမရအမဆန်မနန်ဂါဝါရဲ့ဇနူး PF ပါတီကအောက်လွှတ်တော်မှာပြတ်သက်နိုင်ရခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့ဒီကုန်းရဲတွေကြောင့်ပြိပခါတွေဖြစ်ပွားခဲ့ပြီးအခုခါမှာတော့မြို့တော်တွင်တင်ကားတွေနဲ့တပ်ဖွဲ့ဝင်တွေနေရာယူထားပါတယ်။ဇင်ဘာဘွေသမ္မတရွေးကောက်ပွဲမှာအနေရတဲ့ Emmerson Mnangagwa ကတော့ညီညွတ်ကြဖို့လူထုကိုတိုက်တွန်းထားပါတယ်။မဲမတမာမှုတွေရှိတာကြောင့်ရွေးကောက်ပွဲအစ်မတ်ရလက်တွေထွက်ပေါ်လာအောင်ကြိုးပမ်းသွားမယ်လို့အတိုက်ခံတွေကကတိပေးပြောကြားထားတဲ့ဒီရွေးကောက်ပွဲမှာ Mnangagwa ဟာပုတ်ကာတီကနဲ့အနေရခဲ့ပြီးတဲ့နောက်လူထုကိုညီညွတ်ကြဖို့တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ Robert Mugabe ကိုရာထူးကနေဖယ်ရှားပြီးတဲ့နောက်ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲပြီးတောက်ကြနေတဲ့ကတော့မနန်ဂါဝါရောဒီအတိုက်ခံခေါင်းဆောင်နယ်ဆင်ချမီဆာကရောသူတို့အနိုင်ရရှိခဲ့ကြောင်းဟာရင်မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးသတင်းပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကမြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုအပါအဝင်ဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကလည်းရောမယ်ဆိုရင်ပြန်မှုအသင့်ပဲလို့ပြောလိုက်ပါတယ်။ဒါပေမဲ့ဒီလိုဒုက္ခသည်တွေနေရာရင်းကိုပြန်သွားကြဖို့မြန်မာဘက်ကအစဉ်အသင့်ဖြစ်နေတဲ့အနေအထားကိုမတွေ့ရသေးဘူးလို့ကုလသမဂ္ဂကလည်းပြောပါတယ်ဒီလိုနေထားမှာတော့ယုံကြည်ကိုးစားမှုရှိလောက်တဲ့ဗတ်မလိုက်တဲ့အဖွဲ့အစည်းဘက်ကဂျာဝင်ဖြည့်ရှင်ပေးမှာပဲပြည်လည်နိုင်မဲ့အနေအထားဖြစ်တဲ့ဆိုပြီးတုံ့သက်မှုတွေလည်းရှိပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွေရေးချိုးဖောက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြပါတယ်တနင်္လာနေ့ပါကြာမြင့်လာတဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကတိမ့်ဆောင်သွားသူရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်သွားကြတဲ့သတင်းမျိုးကိုမရသေးသလိုမြန်မာပြည်ဘက်ကလည်းပြန်လည်လက်ခံနေရချထားရေးဘလို့အကောင့်ထဲဖော်နေတဲ့အစင်းသင်းဖြစ်နေတယ်ဆိုတဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေကိုမတွေ့ရဘူးလို့ကုလသမဂ္ဂကမနေ့တောက်ကြနေ့ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့မြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားခွင့်ရေးပြေဝပေးဖို့ခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးဖို့နဲ့သူတို့ဆုံးရှုံးနေနာခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုတွေရစေဖို့တောင်းဆိုချက်တွေကိုအပြေဝပေးမယ်ဆိုရင်သူတို့ဘက်ကလည်းနေရရင်ကိုပြန်ဖို့အစဉ်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုအခုလိုပြောပြပါတယ
်ဟုတ်ကဲ့ခင်ဗျာဒီကုလသမဂ္ဂမနေ့ကပြောတာကဘာလို့လဲဒီဒုက္ခသည်တွေပြန်ဖို့အစဉ်သင့်မဖြစ်သေးဘူးလို့ပြောတာကဒီမြန်မာနိုင်ငံရဲ့အကြံဉာဏ်ပြောတာဒီပါလိမ့်မယ်ဘာဖြစ်လို့ဆိုရင်ဒီတက်ကချင်းတဲ့ဒုက္ခသည်တွေအားလုံးတို့မူလနေရာကိုပြန်ဖို့အစဉ်သင့်ပါပဲဟိုတို့တောင်းဆိုချက်အတိုင်းလာရောပြင်းနေဆိုရင်တို့အကုန်လုံးပြန်ဖို့မြေဒါစင်တင်ပါတယ
်ဒီလိုဒုက္ခသည်တွေကိုပြန်လက်ခံနိုင်မှုမြန်မာအစိုးရဘက်ကတော့အစဉ်သင့်ဖြစ်နေပါပြီလို့အခိုင်အမာပြောဆိုနေတဲ့အချိန်ကုလသမဂ္ဂဘက်ကတော့တကယ်ရောအစဉ်သင့်ဖြစ်နေပါရဲ့လားလို့မေးခွန်းထုတ်နေတာမို့လို့ဒီနှစ်ပတ်ကြာမှာယုံကြည်မှုတည်ဆောက်ရေးအတွက်ဗတ်မလိုက်တဲ့အဖွဲ့အစည်းတွေဘက်ကဂျာဝင်ဖြည့်ရှင်းပေးဖို့လိုတယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကူညီဖြည့်ရှင်းပေးနေတဲ့အဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့သူမြမအရေးကဲခန်ဒေါက်တာခေဇော်ဝင်းကတော့အခုလိုသုံးသပ်ပါတယ
်ဒါဒီကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဟုတ်ကဲ့ဖက်နေတယ်ဖက်နေပေါ့လေဟိုလွန်ဆန်းနေလို့ဖြစ်နေတာပေါ့နော်အခုမြန်မာဆိုးရွားကြတော့ဘယ်လိုဖြစ်နေလဲဆိုတော့အကောင်ဆင်းနေဖြစ်နေပြီဘယ်ကမလာတာဆိုတော့ပြောနေတယ်နော် ဒါပေမဲ့အများစုကကိုယ်သမဂ္ဂအပါဝင် NGO လည်းပါတယ်နော်ခြားသို့ရတဲ့ပါတယ်ဒါပါလို့ကြောင့်ဒီဒုက္ခတွေတွေပြန်လာမယ်ဆိုလို့ရှိရင်ဟောပြမှာသူတို့နေထားတာအမှန်ကန်ချက်မရှိဘူးတဲ့အဲ့ဒီကခုဖြစ်နေတယ်အဲ့ဒီကခုနဲ့အခုညင်းနေကြတာနော်မြန်မာဆိုးရဘက်ကနေဒီကလည်း collective position ကိုပဲသူက threat ကန်ပြီးတော့ဖိပြီးတော့ပြောနေရပဲကျွန်တော်က ready ကျွန်တော် ready ပြောနေကြတာအဲ့တော့ဟောပြောနေတာကအဲ့ဒါရှင်ဒုက္ခတွေရလည်းပြန်မလာရဲဘူးနော်ဘာအမှန်ကန်ချက်ရှိလဲဆိုတဲ့ဟာကဘယ်သူမှမဖြစ်နိုင်ဘူးဖြစ်နေကြတာ
ဟုတ်ကဲ့
အဲ့ဒါကြတော့ဒါကိုဘလို့ဖြေလျှော့မလဲနော်သူတမကနည်းနည်းအစ်မြင့်တဲ့လူတွေပေါ့ကွာဒီအေးပေးတဲ့လူတွေကိုမင်းရဘူး policy ဘိုင်းတော့မှန်တယ်လူတယောက်ကလာပြီးတော့ကဲဒီလိုလူလို့လို့ဖို့လိုလိမ့်မယ်ဆိုတော့အစ်မြင့်ပြောရလိမ့်မယ်ဗျာ
အခုလိုကုလားဘက်ကမေးကိုထုတ်လာပြီဆိုတော့မြမဆိုးရဘက်ကအခုရက်ပိုင်းပါပဲစုံစမ်းစစ်ဆေးရေးကော်မရှင်အစ်စ်တရဖွဲ့စည်းရုံလောက်တဲ့တော့ကုလားကိုယုံကြည်အောင်လုပ်ပြနိုင်မှာမဟုတ်ဘူးလို့ဒေါက်တာခေစောဝေးကရှုမြင်ပါတယ
်ဒီစကားကိုအရင်ကဟိုရန်မစ်ရန်ဟိဒီယားပြောမှုတယ်နော်ဘုန်းကြီးရရှိနေလို့ဘောပြောနေတယ်ဒါလည်းမခံရဘူးပြောမှုတယ်တန်လဲမဲ့တန်လဲလဲအဲ့တော့ဆက်ပြောလို့ပေါ့အကြာလေးကြာလေးပြောမှဆိုဒီရင်ချင်းမှုကစတင်နေဖြစ်နေတာဒါတွေရလေအကောင့်ဆုံးက UN နဲ့အဲ့တော့ဒီ UN ကပဲဒီစာကိုဆက်ပြီးတော့ဟောပေါ့အချိန်တိုင်းပြရမှာပဲ
ကုလသမဂ္ဂရဲ့ဂျာတာပရီးတွေကမေးကိုထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးမြမအစိုးရကတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်လျှောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြမအစိုးရဘက်ကတော့မွတ်စလင်အတိုင်းဝိုင်းလို့ပဲရည်ညွှန်းတုံ့ဆွဲတာဖြစ်ပါတယ်ရှင်
ဆက်လက်ပြီးတော့သတင်းနောက်မဆုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့ကုမ္ပဏီများအဥပဒေဟာအခုဆိုရင်စတင်အသက်ဝင်နေပြီဖြစ်ပါတယ်။ဒီဥပဒေတစ်ကြောင်ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့အစိုးရဘက်ကမျှော်လင့်ထားပေမဲ့စီးပွားရေးလုပ်ငန်းရှင်တချို့ကတော့ရင်းနှီးမြှုပ်နှံမှုတိုးလာဖို့ဆိုရင်တခြားပြင်ဆင်စရာတွေရှိသေးတယ်လို့ယူဆကြပါတယ်။အခုပြဋ္ဌာန်းထားတဲ့ကုမ္ပဏီများအဥပဒေဟာအားနည်းနေတဲ့မြမစီးပွားရေးကိုဘလောက်အထောက်အကူဖြစ်စေပါသလဲ။မြမစီးပွားရေးတိုးတက်မှုကြလာတာကဘလို့အချက်တွေကြောင့်လဲဆိုတာကိုတော့ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်မေခစူးစီးတင်ဆက်ထားတာနားဆင်ပါရှင
်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအတွက်ကြုံနေရတဲ့ခက်ခဲမှုပြဿနာတွေကတခုဖြစ်ခဲ့တဲ့ခင်မမီတော့တဲ့ကုမ္ပဏီများအဥပဒေကိုပြင်ဆင်လိုက်တာမို့တွေးအေးနေတဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့အစိုးရဘက်ကမျှော်လင့်နေတာပါဒီဥပဒေတရားအရင်ကလိုကုမ္ပဏီတခုထူထောင်တော့မယ်ဆိုရင်တတ်မှတ်ထားတဲ့ဘဏ်ကိုယ်တော်ကမတည်ငွေတင်ပြရတာတွေမှတ်ပုံတင်ပြီးတဲ့နောက်မှာလဲအကြောင်းကြောင့်ရှယ်ယာတိုးလျှော့တာတတ်မှတ်မတည်ငွေတိုးလျှော့တာစတာတွေကိုတရားရုံးကိုသွားပြီးတင်ပြကြမ်းကြင်ရတာတွေမဟုတ်တော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တကူအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကဆိုပါတယ်ဥပဒေအစ်မှာဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
အရေးကြီးတာတစ်ခုရှိပါတယ်ကျွန်တော်လည်းစိတ်ဆိုးရင်ပြောနေမယ်ကုမ္ပဏီတက်တော့တာမရှိတော့နော်တက်တော့တာမရှိတော့စိတ်ဆိုးရင်လည်းတောင်းမှန်ပါတယ်နော်အဲ့တော့ကျွန်တော်ကဒါနဲ့ဒီကြိမ်တက်တန်းတို့ပါတယ်အခုမရှိတော့ဘူးကျွန်တော်ကုမ္ပဏီခေါင်းပြီးရင်အကြောင်းလည်းရှိရင်ကျွန်တော်တို့ရှိ online ကတက်ပြီးလို့အကြောင်းလည်းမရှိဘူးဆိုရင်ဆက်လို့အဲ့တော့ကျွန်တော်ဘယ်တော့မှကုမ္ပဏီတက်တန်းကကုမ္ပဏီကဆက်လို့ကိုဆန္ဒမရှိတော့ဖျက်ကြရမယ်ဆိုရင်ဖျက်တဲ့ချိန်ကျမှကျွန်တော်တို့လာပြောလို့
ဒီဥပဒေဟာဩဂုတ်လတရက်နေ့ကစပြီးအသက်ဝင်နေပြီဖြစ်ပါတယ်လက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့လည်းပြန်လည်မှတ်ပုံတင်ရမှာဖြစ်ပြီးဥပဒေသက်ဟာနီးဥပဒေထွက်ရှိမှာမဟုတ်ဘူးလို့ဥအောင်နိုင်ဦးကဆိုပါတယ်အစ်စ်ပြထမ်းပြီးအတီးဖြစ်လာတဲ့ဒီဥပဒေနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအကောင်းမြင်တုံ့တက်ခဲ့ပါတယ်
။ဟိုပြင်လိုက်တာကတော့ကျွန်တော်တို့ကကြိုးဆိုပါတယ်ဓမ္မတိကဘာလို့ဆိုရင်မရှိရတဲ့ဆိုင်ရောနည်းနည်းရှိတာကောင်းတယ်မို့လို့ဒါတော့လေဘာသာပြပြကနိုင်ငံသားရဲ့အနေနဲ့ဒီပြည်ရင်းကုမ္ပဏီမှာဝင်မယ်ဆိုရင်ရှယ်ယာလွယ်ကူဝယ်လို့ရတဲ့ပုံစံဖြစ်ပါတယ်။နိုင်ငံသားကုမ္ပဏီအခွင့်အရေးတိုင်းကိုမပြောင်းလဲတဲ့အကြောင်းမလို့တော့ဒါအခွင့်အလမ်းတစ်ခုအနေနဲ့ရှိတာပေါ့နော်။ဒါပေမဲ့ဒါတော့အခွင့်အလမ်းတော့ပြီးတာပေါ့။ဒါပေမဲ့ဒါဆိုရင်နိုင်ငံသား investment တွေလှိမ့်ပြီးဝင်တာမလားဆိုတော့ဒါတော့လည်းပြောလို့မရဘူး။ရင်းနှီးမြှုပ်နှံမှုဆိုတာလေဒီတစ်ချက်တည်းပြည့်စုံတာမဟုတ်ဘူးလေ။ဥပမာဆိုတော့ဇီဝရေးလောကခံရဖြတ်တဲ့အတိုင်းမှာကျွန်တော်တို့ကအဆင့်150လောက်ရှိနေတယ်လေ။အခုတည်းကအဆင့်20လောက်ပဲတက်နိုင်သေးတာပေါ့။အဲ့တော့တဘောကတော့ဗျာအခုတိုင်းမှာအခွင့်အရေးပေးနေရပဲဆိုပေမဲ့ကျွန်တဲ့အတိုင်းမှာဒီတဲ့အခွင့်အရေးပေးနေအများကြီး
။မှတ်ပုံတင်ရင်လက်ရှိစိန်ခေါ်မှုအချက်နှစ်ချက်ရှိနေပြီးပထမအချက်ကတော့လုပ်ငန်းရှင်တွေအတွေ့အကြုံရှိသေးတဲ့စနစ်တစ်ခုဖြစ်နေတာနဲ့အင်တာနက်မရနိုင်တဲ့နေရာတွေမှာတော့အခက်အခဲရှိနိုင်တယ်လို့ဆိုပါရယ်ဥပဒေအစ်မှာမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲခြားဖော်ပြထားပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီ ဥပဒေအရတတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကလေလုံးဝပယ်ဖျက်ခံထားရတဲ့ကုမ္ပဏီတွေဆိုပြီးတင်ပြထားမယ်လို့ဆိုပါရယ်ဒီဥပဒေတကြောင်ရင်းနှီးမြှုပ်နှံမှုပိုလွယ်လာဖို့ဥအောင်နိုင်ဦးကမျှော်လင့်ပါရယ်
တော့ဒါအားလုံးကစိတ်ဝင်စားတဲ့ဥပဒေပေါ့နောက်တစ်ခုကကျွန်တော်တို့ဥပဒေကလည်းဒါဟိုနိုင်ငံတကာအစ်မမီအောင်ပြန်ပြီးဆွဲထားတဲ့ဥပဒေပေါ့နောက်တစ်ခုကနိုင်ငံသားတွေမြန်မာနိုင်ငံမှာအလွယ်တကူလာပြီးတော့မှနိုင်ငံသားနဲ့ပေါင်းလို့လို့ရအောင်ဆွဲထားတဲ့ဥပဒေဖြစ်တော့ကျွန်တော်တို့မျှော်လင့်ချက်ကတော့ကုမ္ပဏီဥပဒေအသက်ဝင်လာပြီးရင်နောက်နောက်ပိုင်းမှာကျွန်တော်တို့ကတော့ဒီနိုင်ငံကြီးနေမှန်မှုဝင်လာဖို့အတွက်ပေါ့အခြေအနေကောင်းနေအများကြီးဖန်တီးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်လက်ရှိစီးပွားရေးလုပ်ငန်းများဆောင်ရွက်တာမှာရွယ်ကူမှုအဖြစ်ကမ္ဘာပံသတ်မှတ်ချက်ရနိုင်ငံပေါင်း190ရှိတဲ့အနက်မှာအဆင့်192နေရာမှာမြန်မာနိုင်ငံကရပ်တည်နေပါတယ်။ထိတ်တန့်အဆင့်100အတွင်းဝင်နိုင်အောင်အစိုးရဘက်ကရည်မှန်းထားဆောင်ရွက်လျက်ရှိနေပေမဲ့ထင်သလောက်ခရီးမပေါက်လှဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ်။လက်ရှိမြန်မာစီးပွားရေးသွေးလာတာနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းက
လုပ်ငန်းကောင်းတယ်ပြောရင်တခုချင်းပြန်ပြန်နားလိုက်စုပ်ပြောခိုင်းရမှာပေါ့။ဘယ်လုပ်ငန်းကောင်းတာလဲပေါ့။ဥမာစိုက်ပျိုးရေးလုပ်ငန်းကောင်းတယ်၊လက်သမားတွေများချမ်းသာနေပြီလား။ဆဲအောင်ကောင်းလို့လုံသမားရေးဆင်ပြီလားတော့ဒါပေမဲ့ထေရုပ်လုပ်ငန်းတွေကြီးွားနေပြီလားဒါဟိုတယ်နဲ့ခီးတို့ဒါကောင်းနေလားသက်တို့တွေကကောင်းနေတာလားဒါဝင်ကားလုပ်ငန်းတွေကကောင်းနေတာလားတခြားဘယ်လုပ်ငန်းတွေပေါ့နော်ဒီကောင်းတဲ့လုပ်ငန်းကိုပြခိုင်းမှာပေါ့ဟိုအဲ့လုပ်ငန်းကောင်းတဲ့ဆိုရင်ကောင်းတယ်လုပ်ငန်းခွင်လန်းတွေတက်နေပြီလားနိုင်ငံခြားသွားတဲ့လူတွေများနေလားနိုင်ငံခြားပြန်လာနေကြပြီလားဆိုတော့ဒါတွေကအခြေခံနေပဲပေါ့ပြန်တဲ့ခင်းကနန်းတွေကျွန်တော်တို့ပြတာတဲ့အစားလက်တွေ့ကြတဲ့ဟာကိုစဉ်းစားဝင်ကြည့်တာပေါ့နော်ကောင်းတယ်မကောင်းဘူးဆိုတာအရင်ဆုံးကဟိုဘလစီမိကသုံးသပ်ဖို့လိုတယ်။ तू ကကောင်းနေရယူဆရတဲ့ကြောင့်ဘာပြင်စရာမလိုဘူး။ဒီတိုင်းဆက်သွားမှာပဲ။အခုလည်းပြဿနာဖြစ်လာ
။ဒီဥပဒေတကြောင်တွေးနေတဲ့ယင်းနှမြုံနှမှုတွေတိုးလာမယ်ဆိုတဲ့အစိုးရဘက်ကမျှော်လင့်တယ်လို့ဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။ယင်းနှမြုံနှမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်းတွေအရာအရင်ဥပဒေနဲ့မှတ်ပုံတင်ထားတဲ့စည်ရင်းတွေထဲမှာမြန်မာနိုင်ငံသားကုမ္ပဏီစုစုပေါင်း 9,000 ကျော်ရှိနေပြီးနိုင်ငံသားကုမ္ပဏီစုစုပေါင်း 8,000 ကျော်ရှိတယ်လို့ဆိုပါတယ်ရှင
်။မမေခါစုစည်းတင်ဆက်ခဲ့တဲ့သတင်းတော့မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အခုအချိန်မှာတော့မြန်မာနိုင်ငံထဲမှာအများဆုံးမွေးမြူထုတ်လုပ်နေတဲ့ငမြစ်ချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးမွေးတောင်သူတွေဒါမကဒီလုံနဲ့ပတ်သက်တဲ့လုပ်ငန်းတွေပါထိခိုက်မှုရှိနေပါတယ်။ဒီလိုဈေးကွက်ကျနေတဲ့အချိန်မှာပဲမွေးမြူရေးအစာကုန်ကြမ်းတွေဖြစ်တဲ့ပြောင်းမှုနဲ့ဇကွဲတွေကလည်းအရင်ကထက်ကို90ရာခိုင်နှုန်းလောက်ဈေးပိုတက်နေတဲ့အတွက်ငါးမွေးမြူရေးလုပ်ငန်းလုပ်တဲ့သူတွေပို့ပြီးတော့အခက်ကြုံနေရပါတယ်။ဒါကြောင့်ငါးစာကိုဈေးတက်တက်သားဖြစ်နိုင်မှုအတွက်အားလုံးကဝိုင်းပြီးအဖြေရှာသင့်တယ်လို့ပြောကြပါတယ်။ဒါပေမဲ့ဒီလိုလုပ်ဖို့အရင်နည်းနဲ့နည်းပညာလုံလောက်မှုရောရှိပါရဲ့လား။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားတာနားဆင်ပါရှင
်အခုချိန်မှာတော့မြန်မာနိုင်ငံမှာအများဆုံးမွေးမြူထုတ်လုပ်နေတဲ့ငမြချင်းဟာဈေးကျဆင်းနေပြီးငါးမွေးတောင်သူတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ် Sorry Arabia နိုင်ငံကသူတို့နိုင်ငံထဲကိုငါးတင်သွင်းမှုကိုယာယီပိတ်သိမ်းထားတာကြောင့်ငမချင်းဈေးကွက်ကျဆင်းနေတာဖြစ်ပြီးအစာဈေးနှုန်းတွေမြင့်တက်နေတာကြောင့်လည်းငါးမွေးတောင်သူတွေအရှုံးပေါ်နေကြတာဖြစ်ပါတယ်။2018ခုနှစ်ဧပြီလ1ရက်နေ့ကစပြီးဗီယက်နမ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကဆော်ရီနိုင်ငံနဲ့ကိုငါးပစုံတင်သွင်းနေမှုတွေကိုဆော်ရီနိုင်ငံကအစာတောင့်တဲ့ဈေးကွက်ဆိုင်ရာအာဏာပိုင်အဖွဲ့ကယာယီရက်ဆိုင်မှုကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီလိုငမချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးမွေးတောင်သူတွေသာမကသူတို့နဲ့ပတ်သက်နေတဲ့သူတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်မှုတွေရှိနေပါတယ်။ရေထွက်ပို့ကုန်လုပ်ငန်းလုပ်ကိုင်နေတဲ့လိုင်ထိတ်ကောင်ကုမ္ပဏီရဲ့ Managing Director ကိုခန့်စော်ကအခုလိုပြောပြပါဗျ
။ Sorry ကိုအများဆုံးတင်ပို့ရဆိုရင်မယ်ကိုရိုးကငွေချင်းတင်ပို့တဲ့နှုံတာရတော့ခွဲရှိတယ်၊ဘိုက်ခွဲရှိတယ်၊ဘိုက်လုံးရှိတယ်၊ stick ရှိတယ်ပေါ့။အဲ့ကြားမှာ Sorry တင်ပို့မှုအားကဘိုက်ခွဲကိုသွားကြတယ်။ဘိုက်ခွဲမှာမှသူတို့တနည်းတနည်းကိုကွန်တိုင်နာတော်တော်များများယူတယ်ဗျ။ယူတဲ့အခါကျတော့သူတို့ market တစ်ခုပြတ်သွားတဲ့အတွက်ကြောင့်မလို့ဘိုက်ခွဲ market ပြတ်တက်လာနေတာဖြစ်သွားတယ်။ဟိုဘာ EU market လည်းဘိုက်ခွဲယူတယ်။ဆိုတော့ EU market ကိုပဲအခုကဖိပို့ရတဲ့သဘောမှရှိရတော့။ဘိုက်ခွဲနဲ့ပတ်သက်ပြီးတော့ sorry မျိုးကဘိုက်ခွဲလုံးဝမရှိသလားဖြစ်သွားတယ်။နောက်ဆုံးဘယ်ဟာပါအထင်လာလဲဆိုတော့ဒီငါ့ကိုဘိုက်ခွဲတဲ့ခွဲသမားတွေပေါ့နော်။တသက်လုပ်ငန်းရှင်တွေအဲ့လုပ်ငန်းသေးလေးတွေပါသွားထိတယ်။သူတို့မှအစီပေါင်းတွေမရတော့ဘူးပေါ့နော်။အဲ့ပြဿနာကတွေ့ရတယ်။
အဲ့ဒီလိုဈေးကွက်မကောင်းတဲ့အချိန်မှာပဲမွေးမြူရေးစာကုန်ကြမ်းတွေဖြစ်တဲ့ပြောင်းဖို့ဟာအရင်ကတပိတ်သားကို400ကျော်ရှိခဲ့တာကနေအခု2018ခုနှစ်မှာတော့တပိတ်တာကို610ကျော်အထိဈေးတက်နေသလိုဇကွဲဟာလည်းအရင်ကတပိတ်တာကို400ရှိခဲ့တာကနေ ခုချိန်မှာတော့တပိတ်တာကို600နီးပါးအထိဈေးတက်နေတာဖြစ်ပါတယ်။ဒါကြောင့်ငါးမွေးတောင်သူတွေအနေနဲ့ရှုံးပေါ်နေပြီးတခြားငါးမျိုးစိတ်တွေကိုပြောင်းလဲမွေးမြူဖို့အတွက်ကလည်းအရင်းအမြစ်တွေလိုအပ်နေတယ်လို့ငါးမွေးမြူရေးလောက်ကနေတဲ့ဦးကျော်နိုင်ကအခုလိုပြောပါတယ်
။လက်ရှိဖြစ်နေတဲ့ကောင်ငါးသားတွေအရင်ဈေးတက်နေတဲ့ချင်းဈေးကွက်ကလည်းပျောက်တာလာမို့ပြည့်နေတဲ့ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဟိုဆက်မွေးရမှာတော့တတိထနဲ့သဘောရှိတယ်။အကုန်လုံးကဟိုဘောဂျိုင်းတဲ့လူကဂျိုင်းနေတဲ့သဘောတွေအကုန်လုံးကတွေးသွားပြီးလုပ်ငန်းရှင်တွေကဆက်မွေးမဲ့လူတွေကလည်းနည်းနည်းလေးဟိုတောင်းတင်တဲ့လူတော်ပဲလုပ်ငန်းကိုရပ်တည်နိုင်အောင်ဟိုအတွက်လာသူတို့လုပ်ရမယ့်အနေအထားတွေအကုန်လုံးဖြစ်နေတယ်။ဟိုဒီဟာဈေးကွက်ပြပြီးတော့တခြားကဥပမာငပြမတော်တော်ကပစွန်တော်တော်တော်ကမွေးမယ်ဆိုရင်ဒါတော့မှသူကလည်းဒါဟာတွေကလည်းအရင်နေ့ရှိတဲ့လူတော်ပဲပြန်မွေးနိုင်မယ့်သဘောဖြစ်တယ်။ကိုရန်တဲ့လူတွေကြတော့ယင်းနေမရှိတဲ့ခါကျတော့သူတို့မှဟိုဘာမှမလုပ်မရမယ်မသိတဲ့အခက်ခဲတွေတော့အခုမနေဘူးဖြစ်နေကြတယ်။ဟိုရင်းရဖို့နေတာအသားတွေကစိုက်နေတဲ့သဘောဖြစ်သွားပြီးအကုန်လုံးပြောင်းသွား
။ဒါကြောင့်မြန်မာနိုင်ငံမှာအများစုမွေးမြူနေကြတဲ့ငမြချင်းအစားတခြားငါးအမျိုးအစားတွေကိုမွေးမြူဖို့လိုအပ်နေပြီးအဲ့ဒီအတွက်တော့အရင်းအနည်းနဲ့နည်းပညာတွေလိုအပ်နေတယ်လို့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာနန္ဒတင်ကအခုလိုပြောပါရယ်
။ဇင်းလုံးကြဆင်းတဲ့အတွက်ကြောင့်ဟိုထုတ်လုပ်မှုဆိုင်နဲ့တော့မကိုက်ဘူးပေါ့။မကိုက်တဲ့အတွက်ကြောင့်အရှုံးခံပြီးရောင်းရတယ်ဆိုတဲ့သဘောမျိုးဆိုရင်ဒါကတော့ဟိုရေရှည်မလုံးနိုင်တော့ဘူးပေါ့နော်။ဒါမဲ့ပြည်ရင်းဈေးကွက်ကတော့သူကတော့ရှိနေတဲ့အတွက်ကြောင့်ဒါကိုတော့မွေးမယ်။အရေအတွက်ကိုသူလျှော့မယ်။ပြီးတခြားအစားထိုးမွေးနိုင်တဲ့ငါးမျိုးတွေမွေးဖို့ပေါ့နော်။အဲ့ဒါလေးတွေလုတ်ပါဆိုတော့ဟိုတတ်နိုင်တဲ့လူတွေအရင်လုတ်မှာပေါ့နော်။ဥပမာဆိုလို့ရှိရင်မတတ်နိုင်တဲ့ဟိုတနိုင်တစ်ပိုင်းသမားမပြောင်းနိုင်သေးဘူးဆိုရင်သူကသူငမြင့်ချင်းငချင်းမမွေးနိုင်အောင်မှာပေါ့။ဒါမဲ့ခုနကကုမ္ပဏီကြီးတွေပေါ့တကယ် export လုပ်နေတဲ့ကုမ္ပဏီကြီးကြတော့သူကအခုနလို့ပေါ့။ငါးကိုပြောင်းပြီးမွေးတော့မယ်။ငါးကိုတော့၃မျိုးလောက်စဉ်းစားတာပေါ့နော်။ငါးလုံးငါဖွဲ့ချုံနေတယ်။ငတန်ရဲ့ကကတိရဲ့နောက်တလားပြရဲ့ပေါ့နော်။ဈေးကွက်ရှိနိုင်တဲ့ဟာတွေပေါ့နော်။စဉ်းစားပါတယ်။အဲ၃မျိုးစလုံးသာဈေးကွက်ဝင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ MFF အနေနဲ့သူစပေါ့သူတို့ကိုနိုင်ငံတော်ကျင်ပြတာတစ်နှစ်ကိုငါးလုံးငန်းကနေပေါ့30ရာခိုင်နှုန်းစီတိုးမယ်ပေါ့။အဲ့လိုမျိုးတိုးလိုက်လို့ရှိရင်ခုနှစ်နှစ်ဆိုလို့ရှိရင်8ဘီလီယံကျော်လောက်ရသွားမယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတိုးဖို့လုပ်တဲ့နေရာမှာခုန investment လည်းလုပ်မယ်နော်ယင်းနီမြုံနာမှုလိုမယ်ခုနကဤပညာလိုမယ်ဆိုတော့ယင်းနီမြုံနာမှုဆိုတာခုနဤပညာဆိုတာအခုကဟိုသူများတွေဟာလာအခုဆရာမတို့မွေးနေတာတဧကဟို1200 1500ပေါ့သူများနိုင်ငံမှာ3,200အဲ့ဒါ3,500အဲ့လိုထည့်ရခါကျကိုယ်ကအစတရာပေါ့နော်ကိုယ်ကအစတရာနောက်ကျနေတာပေါ့နောက်ကျနေတဲ့အတွက်အဲ့ဒီဤစနစ်မျိုးကိုဆရာမတို့အခုဟောပါပေါ့အကုန်လုံးတတ်နိုင်တဲ့လူတွေကတော့ခုနပြောင်းဖို့လုပ်နေပြီပေါ့
ဒါကြောင့်ရေထွက်ပစ္စည်းတွေကိုပြပကိုတင်ပို့နေတဲ့သူတွေကငါးမွေးတောင်သူတွေကစုပေါင်းဆွေးနွေးပြီးစစ်စစ်လုံးလုံးလှုပ်ဆောင်မှုလိုအပ်နေတယ်လို့ကိုခန့်စော်ကအခုလိုပြောပါတယ
်။အခုလက်ရှိအချိန်လေးတရားစီကိုကျွန်တော်တို့ကမွေးလူကလည်းမွေးလူရောသူကသူမွေးတယ်။ရောင်းတဲ့လူကကျွန်တော်တို့ကရောင်းတဲ့လူရယ် organize မရှိဘူးပေါ့နော်။အဲ့တော့ဒီဟာကိုသင်ခန်းစာယူပြီးတော့ကျွန်တော်တို့ organize ပြန်ဖြစ်ဖို့လိုပြီးဖြစ်ဖို့လိုပြီးဆိုတော့ကျွန်တော်တို့ရောင်းတဲ့လူနေထားနေရလဲအမြဲတမ်းအဖွဲ့ချုပ်မှာတွေ့မယ်။ဘာဘာမွေးပါဘယ်မှာကတ်ရှိတယ်ကျွန်တော်တို့ဘက်ကလည်း guarantee တစ်ခုပေးရမယ်ဘယ်သေးရတယ်အဲ့တော့အဲ့ဒီအပြင်ကိုသူတို့လိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဘက်ကနေငွေအားတော်လာကောင်းလူအားတော်လာကောင်းလူကဟိုနီးပညာပိုင်းပေါ့နော်ကျွန်တော်တို့ပေးတင်တယ်ပေါ့နော်အဲ့တော့အဲ့လိုမှတ်သားလျင်ရေချုံလုတ်တဲ့မွေးတဲ့လူတွေကလည်းအားရှိလာမယ်သူတို့ကလည်းမွေးနိုင်လာမယ်သူတို့မွေးနိုင်မှလည်းကျွန်တော်တို့ကကုန်ကျန်းရမှာပေါ့နော်အဲ့တခုတစ်ခုနဲ့စိတ်ဆက်လုပ်ငန်းချင်းဆက်ဆက်နေတဲ့အနေထားကြတော့သူတို့ကျွန်တော်တို့ဟို raise up လုပ်ပေးရမယ်ဥပမာငွေချင်းကဈေးကွက်ကျသွားတယ်အဲ့နေရာမှာအစားတို့ငဒံမွေးပြမယ်ငဒံမွေးလို့ရှိရင်ကျွန်တော်ဘက်ကဘယ်လောက် guarantee ပေးမလဲအဲငဒံကဥမာ6လမွေးမယ်9လမွေးမယ်အဲ့ကြလို့ရှိရင်ကျွန်တော်တို့တက်တဲ့လောက်ကိုကျွန်တော်တို့တင်ပေးမယ်အမခံကိုပေးမယ်အဲ့လိုဟာမျိုးပေါ့တယောက်နဲ့ trust ပေါ့နော်တို့ကလည်းကိုယ့်ကို trust ပေးရမယ်ကိုယ်ကလည်းသူ့ကို trust ပေးမယ်ဒီမှာတယ်ကျွန်တော်တို့ကဒီ organization ကမြင့်လို့ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဟုတ်ကဲ့
ဒါအပြင်အခုလိုငါးစာတွေဈေးတက်နေတဲ့အချိန်မှာမွေးမြူရေးလောက်ကန်နေတဲ့သူတွေအနေနဲ့ protein တက်များတဲ့ပေပတ်တွေကိုပြပကနေတယောက်ချင်းစီမွေပဲအောက်စုလိုက်ဝယ်ယူမယ်ဆိုရင်တော့ငါးစာဈေးနှုန်းကြီးမြင့်မှုပြဿနာကိုလည်းဖြေရှင်းနိုင်မှာဖြစ်တယ်လို့ပြောဆိုမှုရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြင့်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြမတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ4ရက်နေ့စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ့်စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားရေးလေးလိုက်စီစဉ်မှာတော့ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားတဲ့အထိတရားစီရင်ရေးစနစ်ယိုယွန်းနေတယ်ဆိုပြီးသမ္မတဦးဝင်းမြင့်ကလည်းမကြားသေးရင်တော့ပဲတတိပေးပါတယ်တရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံတဲ့အမှုမှာဆွဆွဲခံရတဲ့သူတွေကိုချေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဒီဟိုးလေးတရော်ဝေဖန်တဲ့နေထွက်ပြီးတဲ့နောက်သမ္မတကိုယ်တိုင်လည်းစိတ်ပြက်လျက်နဲ့ပြောသွားတာပါဒါကြောင့်လည်းမြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဒီပင်နိုင်ဆွေးနွေးသွားမယ့်ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုရင်လေးလိုက်မှာရောက်နေပါပြီတူဦးကတော့လူခွင့်ရေးရှင်နေဦးသိန်းတန်းအောင်ဖြစ်ပါတယ်နောက်တူဦးကတော့မြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပတ်မှာအမိတ်ဖွဲ့ရ National Coordinator ဦးရဲလင်းမြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီကိစ္စတွေကဥပဒေရေးရည်နဲ့လက်ဆက်နေတော့ဒီလူခွင့်ရေးရှင်နေဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုကျွန်တော်အရင်ကြားရင်ပါတယ်ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအခုဖြစ်ရမျိုးကတခါတလေကိစ္စမျိုးလားမကြာခဏကြုံနေရတဲ့ဖြစ်ရမျိုးလားဒီတရားရေးစနစ်ကတကယ်ပဲစစ်ပြက်စရာအခြေအနေတွေဖြစ်နေပြီလားဆောက်သိနေအောင
်ဒီလိုဖြစ်စဉ်ကတော့ကျွန်တော်တို့အခုပေါ့ဗျာဒီလူသားမှုနဲ့ဒီစီအားစားတဲ့ဒီလိုအမှုကျန်ပြီးတော့ရုပ်သိမ်းပြလိုက်ကြတော့ဘာဒီဒီလိုင်းမှာကျွန်တော်တခါမှမကြားဘူးတဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့တော့တရားစီရင်စနစ်ကတော့ကျွန်တော်တို့ပြောရရင်ထောက်ပြီးပြန်လေ့လာလို့ရှိရင်ဘာဒီဒီလိုင်းအဆက်ဆက်မှာ1962ခုနှစ်ဒီစစ်အာဏာရှင်စနစ်စတင်ပေါ်ပေါက်လာပြီးတဲ့နောက်မှာကျွန်တော်အထူးခုံရုံးပေါ့ဗျာစစ်ရဲခုံရုံးတွေအထူးတည်ထောင်ပြီးတော့ဥပဒေကြီးပြဋ္ဌာန်းပြလိုက်တဲ့အချိန်ကစပြီးတော့ဒီတရားသူကြီးတွေနေရာမှာပညာတတ်တရားသူကြီးတွေနေရာမှာစစ်ဘုတ်ကြီးဝင်အစားထိုးလာတယ်။ခရေကတဖြည်းဖြည်းယိုရင်းပြည့်စည်လာလိုက်တာ1988နဲ့ကနေပြီးတော့2010မှာအဆုံးအမအဆုံးဖြစ်ပြီးတော့တရားစီရင်တပိုင်းမှာပုံမှန်တောင်းတောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိလူတွေကအဲ့ဒီတန်ကိုခံနေရတယ်။အဲ့ဒီခစ်ကဒီလုတ်တော်တဲ့လုတ်ရက်တွေပေါ့နော်။အဲ့ဒီမှာသူတို့ဆက်ရနေတဲ့စနစ်ကိုကာကွယ်ရင်းနဲ့လုတ်ခဲ့ရတဲ့လုတ်ရက်တွေကြောင့်မို့လို့ဟိုတရားစီရင်အခြေအနေကတော့မတွေးဝင်စရာမကြောက်ဝင်စရာဖြစ်နေရတာပါ။
โอเคကျေးဇူးပါခင်ဗျဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားလဲသိချင်ပါတယ်ဥယျာဉ်လင်းမြင့်တို့ကဒီမြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကိစ္စရပ်တွေအထူးပြုလုပ်နေဆိုတော့တရားရေးစနစ်မှာလည်းဒီလိုပြဿနာတွေရှိရဲဆိုတော့အခုလက်ရှိဒီတရားရေးစနစ်ပေါ်မှာလေ့လာမိသလောက်ဘယ်လိုများမြင်ပါသလဲသမ္မတကိုယ်တိုင်ကတော့စိတ်ပြက်လက်ပြက်ပြောတဲ့အတိုင်းလည်းကြားနေရတယ်ဆိုတော့တရားရေးစနစ်နဲ့ဆက်တယ်ကျွန်တ
ော်တို့ကတော့ပြောရင်တော့ကျွန်တော်တို့ဒီရပ်ပတ်ဖွဲ့ကျွန်တော်တို့ကလို့စာအစီအစဉ်နေနဲ့ကျွန်တော်တို့ဒီအမှုတွေဒီ community နဲ့ဖြစ်တဲ့ကိစ္စတွေကျွန်တော်ဒီတင်ရလေးမှုဒီမှာကျွန်တော်ဒီလူသားအပြင်နဲ့အချင်းဆွဲခံတာလေးဟိုဘာဖြစ်ဖြစ်ဘယ်လိုပဲရေဆိုင်ဆိုင်ဆုံးတဲ့ခါတွေတော့ကျွန်တော်ရှင်းနေကြောင်းတော့တော့မဟုတ်ဘူးတော့လို့ဆိုတဲ့ကျွန်တော်ဆန်းပြီးမှဖြစ်နေတာရှိရဲ့လက်ပြန်အမှားတော့ဝင်ဆိုနေကျွန်တော်ဥပပေါင်းစနစ်မှုနဲ့ကြာဆုံးတဲ့ဟာရေဆိုင်နေရတယ်ဘယ်လိုစာပြရေဆိုင်မယ်ဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဟိုဒါမျိုးတွေကတော့ကျွန်တော်ဆောက်ဦးတောင်းပြောလို့ကျွန်တော်တော့ဆောက်ရေးဆိုင်ရတဲ့ပြဿနာတွေပေါ့ဘောရောဆက်ဒီကိစ္စကတော့ကျွန်တော်တို့တော်တော့ဟိုအောင်ရွက်ကိစ္စကတော့ ဆရာတင်းဆောင်ပြောလို့ကျွန်တော်ဟိုကျွန်တော်တက်ကောတောက်သွားလိုက်တာကျွန်တော်တို့လေစိုးရိမ်ဟိုဟိုစိုးရိမ်နဲ့ကိုယ့်ကိုဟိုဘယ်လိုထုံတော့ဘူးကျွန်တော်တို့ဒီမှာအားဒီလိုလူတက်လဲဘောင်မကအဖြစ်ပါလားဗောနော်ဟိုအဲ့လိုမျိုးကျွန်တော်ဟိုကျွန်တော်တို့တက်ထက်ကြဟုတ်ကဲ့ဟို
တရားစနစ်မှာစိုးရိမ်ရင်မှရောက်သွားတာဗောလေ
โอเค
โอเคโอเคဆိုတော့ကျွန်တော်ဆရာဦးသိန်းသန်းကိုလည်းတခုပြန်ဟိုမေးချင်တာရှိပါတယ်။ဘာလဲဆိုတော့အခုလူပြောသူပြောများလို့ဒီဟိုသမရဒီပါလာတဲ့နေရာမှာဒီတရားရေးကိုချူရီပိုင်းကဝင်ပါနေရလားဆိုပြီးမင်းကိုထုတ်တယ်မျိုးလည်းရှိပါတယ်။အခုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကမှတ်ချက်တစ်ခုမှဆိုရဲဒီတကြီးဆိုတဲ့အကောင့်ကနေပြီးကျွန်တော်တို့မှမေးခွန်းလေးတခုပေးတာမေးတာရှိပါတယ်။အမှုတမှုဆုံးဖြတ်ရမှာတဲ့အများပြည်သူအမြင်ဥပဒေအမြင်ဘယ်ဟာကိုမျက်မှောက်ပြုရမှာလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။ဆိုတော့ဒီကိစ္စမှာကိုသမရဝင်ပြောတဲ့ကိစ္စမှာဒီပြောသိပြောထားတဲ့ကိစ္စမျိုးလားဒီအုတ်ချွေရေးကဒီတရားရေးမှာဝင်ပါတယ်လို့ပြောနိုင်လားဆရာ
။တကယ်ကတော့အုတ်ချွေရေးကတရားရေးကိုဝင်ဆွတ်ဖက်တာတစ်သက်လုံးပါပဲ။စစ်အနာရှိတစ်ခေတ်လုံးဝင်ဆွတ်ဖက်လာတာ။ဆွတ်ဖက်လာပြီးတော့စစ်ခုလည်းဆွတ်ဖက်နေလို့ပါပဲ။ကိုကျွန်တော်တို့ပြည်ရေးရတယ်လို့တရားဆိုရင်ဘယ်တော့မှလွန်လာမရှိဘယ်ဥပဒေမှမလိုက်နိုင်ဘူးဒါတရားရုံးကအလိုလိုက်ချက်ဆောင်လုပ်ပြီးနေကြရဒီလိုနေတာရှိအခုသဘာဝဥပဒေကြီးရဲ့လောက်ရကိုကြည့်ရင်နောက်စစ်ဖွဲ့စည်းဝင်ချောင်းတွေပုံမှန်17ပါအာဏာ3ရက်ကိုပိုင်းခြားထားတယ်ဆိုတဲ့နေရာမှာဝင်လုံးချုပ်ပိုင်းခြားထားတာမဟုတ်ဘူးနော်တက်နေတဲ့လောက်ပိုင်းခြားထားမယ်လို့ပြီးထားတယ်နောက်တစ်ခါ check and balance ပေါ့လုံးလုံးလုံးရမယ်လို့ပါတယ်ပုံမှန်17နဲ့ကြီးရယ်နောက်တစ်ခုကသဘာဝပုံမှန်ပရိဥချေရုံမှာတရားကုသကိုကာကြီးအရာဝန်ထမ်းအကြီးကဲဖြစ်တော့တရားစီရင်ရေးတူလဲအောင်မှာရှိတယ်ဝန်ထမ်းအကြီးကဲဖြစ်တဲ့အတွက်သူ့ရဲ့ဝန်ထမ်းဌာနတွေကိုကဲခွင့်ရှိတယ်ဗျအဲ့ဒါဆွတ်ဖက်တာမဟုတ်ဘူးဆွတ်ဖက်တဲ့အလုပ်တွေကတော့စစ်အာဏာရှင်အဆက်ဆက်လက်ထက်မှာဆွတ်ဖက်ခဲ့တယ်အခုချိန်မှာလည်းပဲပြည်ရေးဝန်ထမ်းဌာနတရားလုပ်ပြီးတော့တရားစွဲတဲ့အမှုမှန်တရားမှာဆွတ်ဖက်နေလို့
ဟုတ်ကဲ့ပါဆရာဦးတင်းတင်းဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်ဆိုတော့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာလည်းတော်တော်များရှိပါတယ်ပါဝင်ဆွေးနွေးခြင်းလို့ဆက်သွယ်ထားတဲ့လူတွေလည်းတော်တော်များရှိနေပါတယ်အဲ့တော့ဒီဟိုကိုယ်တိုင်ဝင်ဆွေးနွေးမဲ့ပုံကုတ်တချို့ကျွန်တော်အရင်ဆုံးအလှည့်ပေးခြင်းပါတယ်တူကတော့ဇလုံမျိုးကကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံတရားရေးမှန်တယ်တော့ဖြင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြစီယူရွေးနေတာလုံးဝမမျှတဲ့တရားရေးမှန်တိုင်းမဟုတ်တာလို့တဲ့တရားရေးမှန်တိုင်းဖြစ်တာအဲ့တော့ကျွန်တော်တို့ဘာလာလာတဲ့လူတွေဆိုကော်လုံးလို့လည်းဒါကြားဦးမှာပါဗျာကျွန်တော်ဗုဒ္ဓလက်ထက်ကကောသလမီအိမ်ကကျွန်တော်အခုဖြစ်မဲ့ဟာတွေမှတ်ခဲ့တာလေဂရင်းတော့အမြင်ရရသာကျွတ်ကျွတ်တမ်းမဝနိုင်ပါနှစ်ဆက်သားလက်သားချီမှာဘူးခစ်တယ်ဟုတ်တယ်ဟိုတခြားလုံးခစ်ပဲဗျာလုံးဝမမျှတာအ
ဲ့တ
ော့ဒီဥတွေဒီတရားစီမံရေးတွေကလုံးဝမမျှတာတဲ့အတွက်ကျွန်တော်နိုင်ငံကတော့တိုးတက်မှာအဲ့တော့ဒီတရားဥပဒေစိုးမိုးရေးရှိမှာကြီးပြီအခုညဘောင်းတော်ဝန်ထမ်းဘောင်းတော်ပုံကူတွေမချက်ကြဘူးလားဗျာသူများနိုင်ငံတွေမှာတလောက်ကြီးဟုတ်လားကြီးကမှန်ကန်တဲ့ဥပဒေနေနဲ့ပြတ်တာပြီးကိုင်းလွယ်ရှင်းရှင်းနေကြတာကြီးပြီဆက်ဆံတဲ့တရားရေးကိုရှင်းနိုင်ကြကျောနိုင်ငံကြီးကလုံးဝချက်ဖို့ကောင်းတယ
်မချ
က်ကြတော့ဘူးလားသူတို့မချက်ဘဲနဲ့ဒီတိုင်းဆွတ်တော့ချက်သွားကျောနိုင်ငံတော့ဘာရောမှလည်းမပေါ်ဘူးဘယ်တော့မှလည်းတိုးတဲ့ဖုန်လို့လာမယ့်နိုင်ငံကြီးဖြစ်မှာမဟုတ်တော့ဘူးဟောတရားဥပဒေကကျွန်တော်တို့အဝါပေါ့နော်ဘယ်လိုဟောမလဲဝန်ထမ်းတွေအတွက်အစိုးရအဖွဲ့ကြီးတွေအတွက်ကျွန်တော်တို့ပြည်သူလူထုအတွက်ကိုတိကျမှန်ကန်တဲ့ဥပဒေတွေစိုးမိုးမှုတကယ်လို့မှန်မှန်ကန်ကန်လုံးမတရားဥပဒေစိုးမိုးမှုတွေမပေါ်တော့ဘူးကာလပတ်လုံးအတော့မှကျွန်တော်နိုင်ငံကြီးကတော့ကျွန်တော်တို့ပြည်သူလူထုတွေဘဝတွေညှော်လင့်နေရမကောင်းတယ်လို့ကျွန်တော်နိုင်ငံကြီးကလည
်း
တခြားနိုင်ငံတွေလိုချမ်းသာပုံပြိုးတိုးတဲ့ဖို့လုံးဝမရှိဘူးဆိုတော့ကျွန်တော်လုံးဝသုံးသပ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတန်းမိုးဆွေးနွေးတာကျေးဇူးပါကျွန်တော်နောက်တူကတော့ဟိုရခိုင်ပြည်နယ်ပုံနေကျွန်းကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားလဲဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံမှာတရားစီရင်တင်းနဲ့နိုင်ငံတော်ဘုတ်တော်ဒီကျွန်တော်ပါလေမြန်မာနိုင်ငံမှာအရက်ဖကဘောတော့ဒီစိုက်ကြည့်တဲ့တရားစီရင်မြန်မာနိုင်ငံတင်းနဲ့နိုင်ငံမျိုးရှိဘုတ်တော့ဒီအရက်ဖကဘောတော့မြန်မာနိုင်ငံမှာဒီမြန်မာစိုက်ကြည့်ကော်မတီဘောတော့တရားဒီစက်ကဘယ်လန့်လုံးနေတော့မြန်မာစိုက်ကြည့်ကော်မတီရဲ့ကိုပဒီမှာမျိုးတွေမျိုးတွေမှာနေပြီးတော့အရက်ဖကပညာရှင်တွေနဲ့ဖွင့်ချဖို့လိုရပါတယ်နောက်ပြီးတော့ဒီစက်ဆရာနေပြီးတော့ရက်ကော့ကြည့်ရဘောတော့ကျွန်တော်တို့ဟိုကဒါကြောင့်ဒီတရားစီရင်ရေးပေါ်တာဒီဒီရုံးကြီးလည်းဖွင့်လိုက်ဖို့လိုပဲပါတယ်။တာမေကိစ္စလေးပေါ်တာတာမေကိစ္စလေးတစ်ခုကိုကျွန်တော်တို့မြို့နယ်တရားရုံးမှာကျွန်တော်တို့ဒီကျွန်တော်တို့ဒီပုံမှန်နဲ့မြို့နယ်မှာဆိုရင်ဒီလူရဲ့တသိန်းကျော်လောက်ရှိနေတိုက်ပါတယ်။အဲ့ဒီမြို့နယ်မှာဒီတရားသူကြီးကတယောက်တည်းရှိတဲ့အခါမှာကျွန်တော်တို့ဒီဒီတာမေကိစ္စလေးတစ်ခုပေါ်တော့ဒီအကုန်တစ်ခုဖြစ်လို့ရှိရင်ကျွန်တော်တို့ကနေပြီးတော့မြို့နယ်တရားရုံးတော့ပြီးတော့ဟိုကတွားတဲ့အခါမှာတော်တော်ဒီကျေးလာတွေတမ်းပါနေတဲ့
ตัวเราบางทีก็ติดกันติดตัวเราคนนี้ไม่รู้ว่าคนนั้นเราเขาจะวันนั้นวันนั้นวันนี้พิจารณาเป็นยังไงถ้าจะมาจะรู้ดีนั่งยังรู้สึกว่าคนนี้วิจารณ์ดีไม่รู้ถ้าใครอยากจะก่อชีวิตคนนั้นชีวิตอะไรชีวิตอะไรมาเดี๋ยวมีความดีดีก่อนเนาะชีวิตอยากก่อความดีดีพิจารณาพิจารณาเรื่องอะไรสุดยอดจริงๆตัวเราเป็นยังไงโอเคกูจะมีเรื่องสุดยอดชีวิตว่าเราตัวเราจะรู้กูตั้งมองพิจารณาเรื่องเนี้ยกูตั้งมองตัวเราเลยสุดยอดไหนมาเลย
ก็เลยมาที่อะไรมาที่อะไรมาที่อะไรลงเต็มมาเลยนั่นคือว่าอีอูเนี่ยเป็นสังกูรีโอโกโลโอเปโซทาราโอทศวรรษเฟรบิลเลอร์เฟรบิลเลอร์ไอ้เงินเวียบีโรดิสเวนเวียโนเอ็นเวียโนอ่ะอุบลีทัมมาเวียเนี่ยต้องมีตัวมาฟิอาดิไซน์ตัวลงนี่บ้างเลยนะนั่นคือส่วนแรกที่มาเลยตัวอันนั้นเต็มหมดเลยทุกอย่างเลย
อันนั้นที่ว่าชุกันเลิกเรื่องเชื่อมาเลยซึ่งตัวที่มาเข้าตัวอันนั้นเราเลี้ยงมันสุขการันต์ว่าเนาะทั้งนี้ว่าองศาทวารที่เชื่อถือแล้วป่าเลยถ้าที่ที่ยาวถ้าอุบลีถ้ามาตัวเลิกช่างนี่ว่าเลยคุยเราเนี่ยลีตัวสัตว์ตัวฟุ้ยแล้วถ้ามาตัวแล้วถ้ามาว่าบ้ามาหนังงานชูมาตุ้งเสียบ้างหนังงานสู้ยอมไม่ลงอุบลีถ้ามาตัวโอเคสรุปกูถ้ามาสรุปจริงๆอันนั้นเชื่อหรือไม่เชื่อหรือจะที่อาศัยมาโอ้ยยุ่งละอะไรสิบแปดปาวันเนี่ မျိုးမြင့်မှာဥမျိုးမြင့်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ပါပြီ။ဒီနေ့ဒီနေ့ဆောင
်ဟုတ်ကဲ့ဦးမျိုးမြင့်ရဲ့တယ်လီဖုန်းလိုင်းကမကောင်းဖြစ်နေရခင်ဗျာကျွန်တော်တို့ပြန်ဆက်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်လောလောဆယ်ဦးမျိုးမြင့်တယ်လီဖုန်းလိုင်းကကျွန်တော်တို့ဘာမှမကြားရပါဘူးခင်ဗျာအဲ့တော့ကျွန်တော်ပြန်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်နော်ကျေးဇူးပါဆိုတော့ကျွန်တော်တို့အီးမေးလ်တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ် Facebook စာတချို့တော့မဆုံမမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဟာဂျူလီ2ဆိုတဲ့အကောင့်က1983ဒေါက်တာမောင်မောင်ရဲ့ပြည်သူတရားပြည်သူကစီရင်ဆိုတဲ့စကားလှလှလေးနဲ့လူတန်းစားမျိုးစုံ3ဦးထိုင်ပြည်သူတရားရုံးနေပေါ်ပေါက်ရာကနေစတင်ပျက်စီးခဲ့တာပါပဲတဲ့88အရေးခင်ပြီးတရားရေးဝန်ထမ်းတွေကိုသူ့မူလတရားသူကြီးတာဝန်တွေပြန်လဲဆောင်ရွက်စေတော့လဲဟုတ်တော့မလို့လို့နဲ့စစ်စိုးရကသူ့ရဲ့ပြိုင်ဘက်ဒေါ်စုအုပ်စုကိုမတရားသဖြင့်နှိပ်ကွပ်ဖို့တရားရေးဌာနကိုအသုံးချခဲ့ပါတယ်တူတူပြောရရင်တော့ထောက်လန်းရေးအကြိုက်လို့ငွေရရင်ကြိုက်တယ်လို့လုပ်ကြရင်နဲ့အခုအချိန်မှာတော့ဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်တဲ့အခြေအနေကိုရောက်လာခြင်းဖြစ်ပါတယ်တဲ့ချစ်စမ်းမောင်ဆိုတဲ့အကောင့်ကတော့တကယ်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမှန်နေရာမှန်ရှိမနေတာရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ရဲ့ကြောင့်အခုလိုမျိုးတရားစီရင်အပိုင်းကပြက်စီးယိုယင်းနေရတာပါတဲ့အဲ့ဒီအဓိကတော့ချက်ကတော့2008ဆိုတဲ့အခြေခံဥပဒေကြောင့်ပါတဲ့နိုင်ငံတစ်ခုအတွက်အဓိကအသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးဟာဒီဌာနတွေဟာလက်ရှိပြည်သူကရွေးကောက်တင်မြှောက်ပေးလိုက်တဲ့အစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိရမယ့်အစားကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာရှိနေလို့ပါပဲတဲ့အထူးသဖြင့်ကတော့ပြည်သူတွေရဲ့အပေါ်ကိုအဓိကကြက်မှတ်ကင်တွယ်ညွှန်ကြားရမယ့်ပြည်ထရေးဌာနရှိမနေခြင်းကလက်ရှိပြည်သူအစိုးရအတွက်ပိုပြီးတော့အခက်အခဲတွေ့ရုံနဲ့မကပဲနဲ့အစိုးရနဲ့နိုင်ငံဂုံကိုထိခိုက်ပြက်ပြားစေတာအမှန်ပါပဲလို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကိုဟိုသူမဆုံမဖတ်ပြပေးတဲ့ကျေးဇူးပါဆိုတော့ဒီ Facebook ကဟိုစာရီကိုပြန်ကောက်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဒီကားနဲ့လူတိုင်းမြင်တော့ခြေရည်လို့မြင်ရတဲ့ဥပဒေတွေရှိနေတဲ့အချိန်မှာလူတစ်ယောက်လုံးတည်တဲ့ကိစ္စလို့အမှုရေးမျိုးခြေရည်တယ်ဆိုတော့လေဟိုမကျေနပ်စရာတွေဟိုပြောနေကြတယ်ဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသိန်းသားဦးသဘောထားကိုလည်းသိချင်ပါတယ်ခင်ဗျာကျွန်တော်တို့တကယ်ဆိုရင်တော့ဥပဒေဆိုတာဒီကျူးလွန်တဲ့သူကိုလက်စားချေဖို့မဟုတ်ဘဲနဲ့နောင်တရဖို့ဒါမှမဟုတ်လဲနောက်နောက်မှမကျူးလွန်ဖို့နောက်တခြားလူတွေအလားတူမကျူးလွန်ရဖို့ဆိုတဲ့ရည်ရွယ်ချက်တွေပါတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုဥပဒေရဲ့ရည်ရွယ်ရင်းတွေဟာမြန်မာနိုင်ငံမှာတင်ခေါ်နေရတာအထူးကဘာကြောင့်များလဲဟိုစောစောတရားကတော့2008ဖော်စည်းပုံအဖြစ်ဖော်ထားတာလည်းရှိပါတယ်ဆရာဦးသိန်းသားဦးသုံးသက်ချက်ဘယ်လိုရှိလဲခင်ဗျာ
2008ဆိုတာလေစစ်အာဏာရှင်စနစ်ပေါ့ဗျာအဲ့တော့တရားစီရင်ကစစ်အာဏာရှင်စနစ်ကိုကိုစားပြုပေးရပြီးတော့စစ်အာဏာရှင်တွေရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချရတယ်ဆိုတော့စစ်အာဏာရှင်ရဲ့အလိုကျဆွေရေးဆွဲထားတဲ့ဥပဒေတိုင်းသွားရတဲ့အတွက်သူကဒီလိုဖြစ်တာဗျာဟုတ်ပြောဒီဥပဒေတွေကရှိတယ်ဆိုတော့ညာလည်းပဲခုကျွန်တော်တို့ဆိုပါလို့ညာခုလက်ရှိဆိုရင်2008ဖွဲ့စည်းပုံကပေါ်ပေါက်တဲ့2010ပြည်နှစ်တရားစီရင်ဥပဒေအရတရားစီရင်ဥပဒေကပေါ်ပေါက်လာတာအဲ့တော့2008ဖွဲ့စည်းပုံဆိုတာဆက်အနာရှင်စနစ်ကိုကာဝယ်သူ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်မှုပြင်ထားတဲ့အခါကျတော့သူ့လွတ်တော်ကသူ့အကျိုးစီးပွားကာဝယ်မှုရေးတဲ့ဥပဒေတွေကသူ့တရားရုံးကစီရင်တဲ့အခါမှာဒီပုံစံနဲ့လာထွက်တာပေါ့အဲ့တော့အဓိကကြားတဲ့ချက်ကတော့2008ဆိုတာလေဆက်အနာရှင်စနစ်က ကြီးကြောင်မူလို့တရားစီရင်တစုံလုံးပြစီခဲ့ရတာပ
ါ။ဟုတ်ကဲ့ဆိုတော့ဆရာဒီဟိုလူတွေဆိုတော့ဒီစနစ်ကြီးတစုံလုံးကြောင့်အဓိကဖြစ်နေရတယ်လို့ဆိုလိုချင်တဲ့သဘောပေါ့ဆရာ
။မဟုတ်ပါနဲ့ဗျာ။ဟုတ်ပါတယ်60နှစ်ကစဖြစ်တာအဆိုးဆုံးကဒီ1988 2010အတွင်းမှာခုနကဒီဒေါတာကျင်တယောက်ပြောသလိုပဲစစ်တပ်အတူကြသူ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့တော့ကြိုက်တာလို့နိုင်ငံရေးသမားတွေကိုပြက်ပြက်သားသားအရေးယူထောင်နေအကြီးကျယ်ချနော်အဲ့ရမျိုးလုပ်ပြီးပြီးရောကြာတော့မင်းတို့ကြိုက်တယ်လို့လုပ်ကြဆိုတဲ့အချက်မျိုးတွေပေါ့ဘလောက်ဆိုးလဲဆိုရင်သူတို့ကဒီမှာအောင်နှံစရာပေါ့ဗျာဒီဒီနှင်းစာမိုးရတဲ့ဒုတိယဗိုလ်ချုပ်ကြီးခင်ညွန်းကတောင်းမှာ1994ဒီကျွန်တော်မြန်မာနိုင်ငံတရားစီရင်လို့စာနေတာအဖွဲ့မှာထည့်ပေးရလောက်နော်တရားစီရင်ကဘလောက်ထိယူရင်းပြည့်စည်နေပါလဲအမှန်အဲ့ဒါသူတို့ခိုင်းတာဗျာ
ဟုတ်ကဲ့
ယူရင်းပြည့်စည်နေရပါတယ်ဆိုတော့ဖွင့်ပြောခဲ့ရတဲ့အဆင့်ထိရောက်ခဲ့ပါတယ်
ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့လင်းမြင့်သဘောတော့ခင်ဗျဟိုဆရာဦးတင်းတန်းတုံးသက်သွားတာကတော့လူကြောင်တဲ့စနစ်ကြောင်ဖြစ်ရတယ်ဆိုပြီးပြောပါတယ်ဆိုတော့စနစ်ကြောင်လားလူကြောင်လားဦးရဲ့လင်းမြင့်ရဲ့သဘောထားလဲဆွေးနွေးပြပါဦးခင်ဗျဟိ
ုကျွန်တော်ထင်တာကစနစ်ရောလူရောနှစ်ခုလုံးပြောင်းအောင်ခင်ဗျနံပါတ်1ကတော့ကျွန်တော်တို့ဒီအခုအာဖရိကလက်ဆောင်တက်ဖြစ်ကော်မရှင်ဝင်ပါလာပြီဆိုရင်ကျွန်တော်တို့စိုးရိမ်တာရောဗျာဒီတစ်ခုလည်းမဟုတ်ဘူးအာဖရိကလက်ဆောင်တက်ဖြစ်နံပါတ်7ဆိုရင်ကျွန်တော်တို့ဟိုအထူးတရားရုံးလိုမျိုးကျွန်တော်ဖွင့်စည်းပြီးတော့အဲ့လိုမျိုးမှဆက်စီဒီဟိုအပြစ်ပေးတဲ့ဟာမျိုးလုံးဝကျွန်တော်ဖြစ်တင်မယ်လို့ထင်တယ်လက်ရှိတရားရင်စနစ်နဲ့သွားလို့တော့တဲ့တလောက်ဆုံးဝင်တဲ့တလောက်တွေ့ရှိဒါပေမဲ့ဒါတရားရုံးအဆုတ်ပြတဲ့အချိန်မှာဖြစ်ပါတယ်တော့ဒါကြောင့်ကျွန်တော်တို့ဒါမျိုးတွေကိုတိတိယောက်ကျွန်တော်ခိုင်းကျွင်းမယ်ဖြစ်ရှင်တောင်းလဲဖို့ဆိုရင်တော့ဒီတရားရုံးရဲ့စနစ်ကိုတောင်းလဲတဲ့နေရာမှာဒါမျိုးဖြစ်ရတယ်ကိုကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်ပြည်ပြည်နဲ့ဆက်ဆဲဒီဟိုရည်ရွယ်နေတဲ့ဟာမျိုးဟိုခိုင်းပြီးဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်တရားရုံးတွေကိုလုံးလဆာဒီကွက်ရှိတဲ့ဆိုရင်ဒါကိုလုံးလဆာပြန်လဲဆောက်ကြည့်ပြီးတော့တရားဝင်ဆောက်ကြည့်ခွင့်ဟိုပေးဖို့လိုပါလေတရားရုံးကျွန်တော်ဆောက်ကြည့်ဖို့ဆိုတာလေဒီတိုင်းပြည့်လို့မြောက်ပါကျွန်တော်ဥပဒေကြီးနဲ့အဖွဲ့ထားတဲ့ကြာကျွန်တော်တို့လုံးလတက်ဖို့ပြည်ကြီးကလုံးလဆာဆောက်ကြည့်ပြီးတော့ဒီဟာကိုဟိုအစီအစဉ်ခံစားနေတော့တရားဝင်ထုတ်ပြန်နေတဲ့အချိန်မျိုးရှိရင်တော့ကျွန်တော်ဟိုခုနပြန်လဲထိကြတဲ့ပြည်စင်ပုံနေမြတ်တာမှုဟိုကောင်းကောင်းလုပ်နေပြီဆိုရင်တော့ကျွန်တော်ပြည်သူလူထုဘက်ကနေဝေဖန်ထောက်ပြပြီးတော့ပြန်လဲပြည်စင်ကလုံးနိုင်လာရင်ကျွန်တော်ရှိမှာတော့ပိုကောင်းရမယ်လို့မြင်ပါတယ်လက်ရှိချိန်မှာတော့ကျွန်တော်ဟိုအားကိုးလို့များတဲ့ချိန်မှာကျွန်တော်တောက်ဆရာကောင်းတဲ့ဖြစ်ပြီပေါ့ကိုယ်ရင်ဆိုင်နေရတာအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကိုရဲလမြင့်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝတ်အတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေသဘောထားလဲလိုရင်းတွေ့ချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တရားရုံးပါဗျာဟိုတရားခံရှိမှတရားလို့ရှိမှပြီးလို့ရှိရင်တို့ရဲ့ကျွန်တော်ကန့်ရှင်းနေရှိမယ်တရားရှင်နေရှိမယ်ပြီးတရားသူကြီးเนาะအဲ့ဒီအပြင်မှာဟိုပေါ့ဟိုထူးခြားတဲ့ပုံကိုရတဲ့ရှိနေတယ်ဘယ်လိုလုပ်ရလဲဆိုရင်ကျွန်တော်ပြောပြမယ်ဟိုကျွန်တော်တို့ဒီ2010အစိုးရတက်လာတဲ့အခါမှာသမဂ္ဂယူဦးသိန်းစင်ကဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဒီမိုကရေစီပြည်ပကြောင်းလေးတွေပုံခေါ်ပေးနေတဲ့အခါမှာပေါ့ဟိုနိုင်ငံကအကြံဉာဏ်တွေနည်းပညာတွေကိုကြီးနေတဲ့အဖွဲ့တွေအများကြီးဖွဲ့ပေါ့ပြည်ထောင်စုမျိုးစုံကြီးပြီးအဲ့ဒီကမှာမြန်မာပြည်ရဲ့ဆင်းရဲမှုပြည်သူ့ဆင်းရဲမှုအတွက်ဟိုရှင်းနေမှာငားနိုင်တဲ့ပြည်သူတွေကိုဥပဒေနဲ့အကောက်အပြည့်နဲ့ရှုပြီးတော့ပေါ့အဲ့လိုပုံကိုယ်တွေတစ်ချိန်ချင်းနဲ့တရားမှောင်ဝင်ပြီးတော့တကယ်မှာပြည်သူတွေကိုဟိုမကာကွယ်ပဲနဲ့တရားရင်းမြောက်လာတဲ့ပြည်သူတွေမကာကွယ်ပဲနဲ့အာဏာရှင်နဲ့ပေါင်းပြီးတော့ဒုက္ခပေးနေတာလည်းတွေ့နေရတယ်ပေါ့
ဟုတ်ကဲ့
ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီဒီ CSO တွေပေါ့ကြာအိဖွဲ့ရဲ့အဲ့ CSO တွေစပွဲတာ2010အစိုးရတမနာဦးသိန်းစင်ဉာဏ်ရင်းစင်တာဥပဒေပေါ်ကြောင်းအောင်မင်းခင်ဗျဖြစ်ခဲ့တာဟုတ်ဆိုတော့ဒီပုဂ္ဂိုလ်တွေကလည်းတရားဥပဒေဝင်ရှုပ်နေတယ်ဆိုတော့ဒီကျွန်တော်ဟိုပေါ့ဟိုဂျာနက်ပြောကြစီ
ဟုတ်ကဲ့ဟုတ်ကဲ့ဆိုဝေးဆွနေပြတာကျေးဇူးပါကျွန်တော်တို့ဒီဆွနေဝဲအတွက်ကိုစာရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးစာစောင်ကတော့ကျွန်တော်တို့ကိုဖြိုးဝင်းထဲအောင်ဖြစ်ပါတယ်မြန်မာနိုင်ငံပြဖို့ထားတာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကအဂတိလိုက်စားမှုနဲ့အတူဆိုးဝါးနေခဲ့တာကြာပါပြီ။ဒီလိုအမှုမျိုးတွေဖြစ်နေတာအခုမှမဟုတ်ပါဘူး။စစ်အစိုးရခေတ်ဆက်ဆက်ကနေအခုထိဆိုပါတော့ဗျာ။အကြီးအကဲတွေငွေရှင်ကျေးရှင်တွေရဲ့အမှုတွေဆိုအခုလိုပဲရုပ်သိမ်းချင်တဲ့ရုပ်သိမ်းလို့ရအောင်သက်ဆိုင်ရာတွေကဖန်တီးပေးခဲ့ကြတာပါ။ဒီအမှုမျိုး2000ခုနှစ်လောက်မှလည်းဖျားပုံခရိုင်လူတက်မှုနဲ့လည်းဆင်နူတယ်လို့သတင်းတွေမှာဖတ်ဖူးပါတယ်။ခေအဆက်ဆက်နှစ်တွေလာတွေအဆက်ဆက်အကျင့်ပြတ်ချစားပြီးတော့ဥပဒေကိုလက်တလုံးချလှုပ်လာခဲ့ကြတာတမန်ပြည်သူတွေတိလက်နဲ့ခေါင်းကုန်ခံခဲ့ကြတာပါဒါပေမဲ့အခုလိုအမှုမျိုးကိုတမန်ကြီးဦးဝင်းမြင့်အနေနဲ့တရားစီရင်မနိုင်အပေါ်တတိပေးပြောကြားလိုက်ခြင်းနဲ့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုရှေ့နယ်ချုပ်အဂတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌတို့ကိုတမန်အိမ်တော်မှာခေါ်ယူပြီးတော့ဒီအမှုကိုတိတိကျကျစီစစ်ပြီးမမှန်ကန်ကန်ဆောင်ရွက်ဖို့မှာကြားခဲ့ခြင်းအပေါ်အလွန်အားရကျေနပ်မိပါတယ်
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ပြဖို့ထားတဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ကိုရန်နိုင်ကဖတ်ပြပေးပါဦးခင်ဗျာ
ရုပ်ဆောင်အောင်ရထွေးမှုကိုကြည်ပါဘလို့မိဘကမှကိုသားသမီးတွေကိုအုပ်စုလိုက်ဝိုင်းရိုက်တက်လိုက်လို့ကြည်အေးပါတယ်ဆိုတာမကြားခဲ့မိပါဘူးအခုတရားသူကြီးကအချိန်ချင်းကြေးစာတင်လို့ကြည်အေးပြီးအမှုကအပြီးပြတ်လွတ်ပေးလိုက်ရတယ်ဆိုတာအလွန်ကြီးစရာကောင်းနေတယ်လို့ယူဆမိပါတယ်တရလူကကြေးတယ်ဆိုရင်လည်းဖြစ်နိုင်စရာနှစ်ချက်ပဲရှိပါတယ်မကြေးအေးရင်အသက်အန္တရာယ်ကိုရံပြုခံရနိုင်လောက်အောင်ချင်းချောက်ခံထားကြရလို့လားဒါမှမဟုတ်စီးပွားရေးလူမှုရေးအရာအမှုကိုကြေးပေးဖို့ငွေကြေးနဲ့အခွင့်အရေးတွေရရှိခဲ့ကြလို့လားဆိုတာပါပဲဒီကိစ္စနဲ့ပတ်သက်ပြီးတရလူတွေကိုလည်းအကာအကွယ်တွေပေးပြီးအသေးချာမေးမြန်းစုံစမ်းသင့်တယ်လို့ယူဆမိပါတယ်အသေးချာဆုံးကဒီအမှုကိုဒီလိုကြက်ကြော်အမိန်ချမှတ်လိုက်တာဟာရဲတရားသူကြီးနဲ့ဒီရေရာရှိအားလုံးပူပေါင်းကြံစီသွားကြတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်ထသနာအမေရိကန်ပြည်အောင်စုရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကပေးထားတဲ့စာတွေလည်းရှိနေပါသေးတယ်စုမှန်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရွှေလုတ်သားဆိုတဲ့အကောင့်ကတော့မြန်မာပြည်မှာတဲ့ငွေပေးပြီးတော့အမှုဖွင့်ခိုင်းဖန်ခိုင်းပိတ်ခိုင်းလို့ရပါတယ်တဲ့ချစ်မေမေဆိုတဲ့အကောင့်ကတော့ငွေရှိရင်ဘာမဆိုလုတ်လို့ရတယ်ဆိုပြီးတော့ငွေရှိတဲ့လူတွေထပ်ပြီးတော့လူတက်လို့ရအောင်လို့တရားရုံးကနေလက်မှတ်ထုတ်ပေးလိုက်တဲ့သဘောပါပဲတဲ့မထွေးဆိုတဲ့အကောင်ကတော့တရားဥပဒေနဲ့အညီအမှန်ကိုအမှန်တိုင်းမဆောင်ရွက်တဲ့တာဝန်မဲ့တရားရေးဝန်ထမ်းတွေကိုအရေးယူဖို့အလွန်လိုအပ်နေပါပြီတဲ့တရားရုံးကနေမမှန်ကန်တဲ့စာရွက်စာတမ်းတွေလူဓာတ်ပုံဗီဒီယိုစတဲ့သက်သေတွေနဲ့တကွနိုင်ငံတကာကသိအောင်စ조사တင်ပြဖို့လည်းအလွန်လိုအပ်နေပါပြီတဲ့ရီမိုးဆိုတဲ့အကောင်ကတော့အခြေခံဥပဒေအရလက်ရှိတရားသူကြီးတွေကိုပြောင်းလဲလို့မရဘူးလားတဲ့လက်ရှိအထက်ကနေအောက်ပြောင်းသင့်တဲ့သူအားလုံးကိုပြောင်းလိုက်နိုင်နေဆိုရင်တော်တော်ကောင်းသွားမယ်လို့ထင်ပါတယ်တဲ့တရားရေးနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအစကအဆုံးပြန်ပြီးပြုပြရမှာအမှန်ပါတဲ့မြင့်လွင်ဆိုတဲ့အကောင်ကတော့အရင်စစ်အစိုးရဦးသိန်းစိတ်အစိုးရတုန်းကခိုင်းတော့ဥပဒေပေါင်းနဲ့ဝင်ဝင်မဝင်ဝင်အစိုးရအလိုကျလုပ်ပေးသူတို့အတွက်ကဥပဒေရဲ့အပြင်ကနေလက်စားချမ်းသာအောင်မတော်မတရားတောင်းယူပလင်းတူဘူးဆိုနာမည်ဆိုးနဲ့ကြော်ကြားနေတာနှစ်တည်းကြာပါပြီတဲ့သူတို့ပြည်သူချင်ပတ်ဖြစ်နေတာလဲကြာပါပြီတဲ့အာဏာရှင်တွေကလည်းသူတို့လိုတဲ့မတရားတဲ့အမိန့်ထောင်ချဖို့တွေခိုင်းစားဖို့လက်စားတာတွေကိုဘာမှအရေးမလုပ်ပါဘူးတဲ့အဲ့တော့ပျော်ပျော်ကြီးလှုပ်ရှားနေကြတော့တာပါပဲတဲ့တရားသူကြီးဥပဒေဝင်နဲ့ရှေ့နေအမှုလိုက်ရှေ့နေရှေ့ဖက်စရေးသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုစစ်ကြည့်လိုက်ရင်သိမှာပါပဲတဲ့ရှင
်ဟုတ်ကဲ့မဆုမွန်ဖတ်ပြပြီးတော့ကျေးဇူးပါဆိုတော့ဟိုစောစောဆရာဦးသိန်းတန်းဆွေးနွေးသွားတော့ဒီဟိုလူရက်စနစ်ကြောင်ပုံများတယ်လို့ပြောတာရှိပါတယ်ဒါပေမဲ့တခုကျွန်တော်ဒီညမှာဟိုနောက်ဆက်ဆက်နေတဲ့အမှုတမှုနဲ့ပတ်သက်လို့ပြောဆွေးနွေးစေချင်ပါတယ်ဒီမကြသေးခင်တော့ပဲကျွန်တော်ဒီစကိုင်းဘက်မှာဒီစိတ်မနှက်တဲ့အမျိုးသမီးတူကိုဒီဟန်ဝင်းနဲ့ရောလူဝင်းနဲ့ပါလုံမတူပဲဒီဟိုလူတစ်ယောက်ကပေါင်းသိမ်းခဲ့တယ်ဆိုတော့အဖြစ်အပျက်တခုဒီလူမှုကွန်ရက်တွေပေါ်မှာပြန်လာတာတွေ့ရပါတယ်ဒီအလိုမတူပဲပေါင်းသိမ်းတယ်လို့ဒီဆွဆွဲရခံဆွဆွဲတဲ့သူကိုဒီအာမပြုချန်ခံရတယ်လို့ဆိုတော့အမျိုးသမီးနဲ့လည်းနောက်ပိုင်းမှာပေးစားလိုက်တယ်ဆိုပြီးတော့ဟုတ်ပြေးကြပါလေဆိုတော့ဒီလိုဖြစ်ရှင်းလိုက်တာကိုပဲဒီအားပေးရတဲ့သဘောထားတွေဒီလူမှုကွန်ရက်တွေမှာတွေ့ရပါလေဆိုတော့ဒီလိုအမှုခင်းနေအထူးသဖြင့်ပေါ့ဒီလိုအမှုကြီးတွေကိုဒီရက်ထဲရော်ထဲမှာကိုနည်းကိုယ်ဟန်နဲ့ဖြစ်ရှင်းနေရရဟောဟိုစနစ်ကြောင်တဲ့လူတွေကြောင်နဲ့အများဆိုင်နေမလားဆရာဒီလိုစီရင်မှုတွေကအ
ဲ့ဒါကျွန်တော်တို့ရဲ့တတိထုံးနှန်းနဲ့သက်ဆိုင်နေထင်တယ်ဗျဟိုကျွန်တော်တို့ဒီမြန်မာတရားစီရင်စနစ်ရှိပါတယ်ဘာဒီနမဘရင်လေးလက်ထက်ကလေးကတရားစီရင်ကျွန်တော်တို့အခိုင်အခန့်ရှိကြတာအဲ့ဒီထဲမှာလည်းပဲခုနကအရင်တော့ဆောင်မှုရှိခဲ့တဲ့အကြီးအကဲငွေအောင်ငွေလည်းမပပြအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့လုပ်ပေးတဲ့စနစ်တလေးလည်းရှိခဲ့တယ်ဆိုတော့အဲ့ဒီဒလေးအရာတချို့ကိစ္စတွေကဟိုကာယကံရှင်ကစိတ်နဲ့ကောင်းပါလားဆိုတော့နင့်နာသူကာယကံရှင်ပို့မနစ်နာသွားအောင်အတေးဆယ်ပေးတဲ့သဘောနဲ့တစုံတရာပြန်ကူစားတယ်ဆိုတော့နေသားမျိုးလုပ်ပေးတယ်ကျွန်တော်ထင်ပါတယ်လူကြောင့်တော့မဟုတ်ဘူးဒါကတော့ကျွန်တော်တို့ဒလေးလည်းရှိတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိတာပေါ့လေဒီ software ခံရတယ်ဆိုရင်အမျိုးသမီးကလည်းတကယ်ပဲစိတ်မမှန်တဲ့သူဖြစ်မယ်ဆိုလို့ရှိရင်သူကိုယ်ပိုင်ဆုံးဖြတ်ချက်မပါပဲလုပ်တဲ့ကိစ္စဒါဥပဒေရှိတော့လူမှုရေးရှိတော့ကြည့်မယ်ဆိုရင်ပဲဟိုမတင့်တော်တဲ့ကိစ္စဖြစ်မယ်ထင်ပါတယ်နောက်တစ်ခုကဒီလိုမှုမျိုးတွေဥပဒေလည်းအတိအလင်းပြဋ္ဌာန်းထားတာရှိနေတယ်ဒါလို့ဥပဒေကိုအားမကိုကြတာကဘာကြောင့်များလဲဆရာ
ဥပဒေကအားကိုးစရာမကောင်းလို့ပေါ့ဗျာဒီလိုလေးပြောရင်ကျေးဇူးကတော့တိုင်းတယ်အာဒါကျေတော့ဖြစ်ပြီပဲဗျာသူကိုယ်နိုင်လူပါတယ်နော်အမှုဖွင့်နေတယ်ဖွင့်လို့မရဘူးဖွင့်ပေးခြင်းပေးတယ်မပေးရင်မပေးဘူးနောက်တစ်ခါအဲ့ဒီရတဲ့ဆက်ဒီပေးရုံကိုပါတယ်နော်လူကြိုက်တယ်လို့ရေးမယ်နော်ပေါ်လို့ရေးချင်မှရေးမယ်ဥဒိနဲ့ရေးချင်မှရေးတရားရုံးကိုရောက်တယ် တောင်းနေကြီးဆုံးဖြတ်ခြင်းဆုံးဖြတ်ခြင်းမဆုံးဖြတ်ခြင်းမဆုံးဖြတ်ဘူးเนาะအဲ့တော့အဲ့ဒီလူအနေထားမျိုးတွေရှိတော့လူတွေကအထူးသဖြင့်ပေါ့ဗျာဟိုပိုးစုပတ်ဆက်ထောင်ချခဲ့တဲ့ဆီယန္နာကြီးခစ်ကဟာဒီလည်းကျွန်တော်တို့တွေ့နေရတာဟိုမာလကာကြီးတလုံးလေးနှစ်ဒါမျိုးတွေပေါ့နော်ဥပဒေကဟိုစာအုပ်ထဲပဲရှိတဲ့အနေထားမျိုးဖြစ်တော့
ရှင်းနေကူလည်းထောင်ချတဲ့ဖြစ်တယ်ရောပေါ့လေ
ဟုတ်ကဲ့ဥပမာအားဖြင့်လည်းကျွန်တော်ကိုယ်တိုင်1950ပြည်နှစ်ရေးပေါ်စီမံခန့်ခွဲမှာ9ညဆို9နှစ်ချလို့ရကျွန်တော်14နှစ်ချတယ်เนาะတလူပေါ့ဗျာအဲ့တော့တရားရုံးကယုံကြည်စရာဘူးမကောင်းတော့ဆိုအဲ့ဒီအတွက်ဟိုဒါကျွန်တော်အခုတရားစီရင်ပြောတာမဟုတ်ရှေ့အစီအစဉ်တွေကလာခဲ့ပြီးတော့အခုတော့သူတို့ငဝက်ကတန်ခံတော့သူတို့ကောင်းမှာပုံကြတယ်ဆိုတော့အဲ့ဒီလိုအနေထားမျိုးတွေဖြစ်နေတော့သူတွေကဘယ်သူမှမလွဲမချောင်သာတဲ့အနေထားကိုမှသွားကျင်ရတာဘယ်သူမှမသွားကျင
်ဟုတ်ကဲ့โอเคสรุปကျွန်တော်ဒီအစီအစဉ်အဆုံးသတ်ဖို့ဒီ2မိနစ်ချေချော်လောက်လဲကြံနေသေးတယ်ဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်တကယ်တော့အစင်လာအဖြစ်ဒီတရားရုံးတို့ yes scan တို့ဆိုတော့မတော်တဲ့အရက်ဆိုပြီးတော့ကျွန်တော်တို့မြန်မာတွေချမ်းမှာရှိပါတယ်ဆိုတော့ကြောက်လို့ပဲဖြစ်ဖြစ်နားမလည်လို့ပဲဖြစ်ဖြစ်မပတ်သက်ချင်မှုဆိုရင်လည်းလူလူအနေနဲ့ဒီတရားရေးစနစ်မှာပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတွေရှိလာအောင်ပူးပေါင်းပါဝင်မှုဘိုးကလည်းဒီစိတ်တိုင်းဘာအဖြစ်လုံးလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဒီလူလူချေပြုအဖွဲ့အစည်းရဲ့ဒီ CSO ရဲ့အခန်းကဏ္ဍကိုဘာတွေလုပ်ပေးနေတာလဲရှိမယ်လို့မြင်လဲကိုရဲလည်းမြင
်ကျွန်တော်ဒီရပ်ဖက်ဖွဲ့စည်းတွေလုံးလက်တဲ့ဖွဲ့ဒီနေတော့ကျွန်တော်တို့ဒီတရားရုံးနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တရားဝင်ဆက်တွေ့ပြရမယ်တရားဝင်ကျွန်တော်တို့ဒီစီးခံစားနေတရားဝင်ထုတ်ပြန်ပြရမယ်ဆိုရင်တော့ဒါတွေကိုဒီလိုသူ့နဲ့ဆိုးရတွေသိအောင်ကျွန်တော်တို့ဖြစ်ပြနေတဲ့ဟာတွေကိုကျွန်တော်တို့ဟိုပုံမြင်နေတယ်ဆိုတော့ဒီကတော့ပြင်ဦးပြင်ရမှတင်တယ်အခုကိစ္စကတော့ကျွန်တော်တို့ဒါဒီပြဿနာကိုအကြောင်းဖြစ်ပြီးဖြစ်တဲ့ဟိုအစိတ်အပေါ်မှာကျွန်တော်တို့ဒီငွေငွေကောင်းဆောင်နဲ့နော်တမန်ရမယ်ကျွန်တော်တို့ကျန်တဲ့ဒီပုဂ္ဂိုလ်များမျိုးလောက်တော့ရင်တော့ကျွန်တော်ပေါင်းတဲ့ပေါင်းတဲ့တခုရောက်နေချင်ပါတယ်ဒါပေမဲ့ဒီကိစ္စမှာမလုပ်နိုင်ရင်တော့ကျွန်တော်တို့ဟိုတော်တော်ကိုချင်းနေသိုးတဲ့ဘက်ကိုကျွန်တော်ကြောက်သွားမယ်ချင်တယ်အရင်ကကျွန်တော်မအားကိုးရနေပြီးတော့အခုကတော့ကျောက်တဲ့ဆက်ပေါ့လေဒီကမသွားလို့တဲ့ဆက်ရနေခုကျောက်တဲ့ဆက်ရောက်သွားပြီးတော့ကျွန်တော်တို့တခြားလူလားတဲ့ဒီဟိုဒိတ်ထွက်ဆူဂျိုးတွေပါပေါ်လာနိုင်နေချင်တယ်ဒီနိုင်ငံမှာလေတော့ကျွန်တော်ဟိုအခုဘလို့မချုပ်ခံစားနေရပြီပြည်သူတွေနေနော်တောက်လက်တဲ့ဖိလက်တဲ့အဖြစ်ရောက်သွားပြီဆိုတော့ဒီခါတော့အမေဟိုကန်ကျယ်ဖြစ်ရှင်းပြီးတော့အရှိပါဘလို့လုပ်မယ်ဆိုတဲ့ဒါပါထွက်လာရင်တော့ကျွန်တော်တို့
ဟုတ်ကဲ့ဟို
ဒါအကောင်းနဲ့အတွက်ကိုကျွန်တော်ကြောက်လာမလို့ချပါတယ်
โอเคပေါဝင်ဆွေးနွေးပြတဲ့မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်ဖွဲ့ကဦးရဲလင်းမြင့်လူခွင့်ရှင်နဲ့ဦးတင်တန်းကိုအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့တဲ့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကောင်လူနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလေးလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်စနေညကျန်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတစ်လှည့်ပြောပြပေးပါအောင်ရှင်
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ဖွန်ပေဟိုဟာမြန်မာအပြည်ပြည်ဆိုင်ရာဖူပန်းဆောင်ရွက်ဝင်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့မြို့သားစည်းလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုပေးကင်းလုံခြုံစွာပြန်နိုင်ရေးလူခွင့်ချိုးပေါက်ခဲ့သူတွေအပေါ်အရေးယူနိုင်ရေးနဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ရေးတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်တာနျူဝက်က VOE ကိုပြောပါတယ်။ဖန်စီထင်းသိခံထားရတဲ့ writer သတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲဝန်ကြီးပွန်ပေဟိုကတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုရည်တည်မှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတန်ဋိဌာန်ကိုဆက်ကောင်းတဲ့ဖော်သွားမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တန်ခတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ကြားလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေအဆုံးသတ်ဖို့ PR ပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေဟိုကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာပါဝင်ကြတဲ့အတိုက်ခံ28ဦးကိုဇင်ဘာဘွေတရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပါရယ်ဇင်ဘာဘွေရေကောက်ပွဲနဲ့ပတ်သက်လို့အယုံအကြည်မရှိကြောင်းဆန္ဒပြသူတွေကိုဒီစစ်တပ်ကနှိမ်နင်းတာကြား6ဦးထက်မနည်းတည်ဆုံးပြီးတဲ့နောက်လူလူအကြားမငြိမ်မသက်ဖြစ်စေမှုနဲ့စွဲချက်တင်ခဲ့တာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ ပက်ထရစ် DR ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ပြန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်တနင်္ဂနွေနေ့မနက်ခင်း VOA မြန်မာပိုင်းအစည်းအဝေးကိုတော့လိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.